Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA မိတ်ကန်တန်ရဲ့2024ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တောက်ကြနေညရဲ့အစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမစုမြတ်မမအမေရိကန်သမ္မတရွေးကောက်ပွဲတွေကိုလွှမ်းမိုးနိုင်ဖို့အတွက်ဒီရည်ရွယ်တဲ့ online တိုက်ခိုက်မှုတွေကိုအီရန်နိုင်ငံကတိုးမြှင့်လှုပ်ဆောင်နေတယ်လို့ Microsoft နည်းပညာကုမ္ပဏီကြီးကသတိပေးလိုက်ပါတယ်။ထားနိုင်ငံမှာတော့ဒီတရားရုံးအမိန့်နဲ့ဖြတ်သိမ်းခဲ့ရတဲ့ Move Forward Party ကိုခေါင်းဆောင်တဲ့နာမည်တင်နဲ့ပြန်လည်ဖွဲ့စည်းလိုက်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့ Olympic အားကစားပွဲတွေမှာတော့ဒီပြင်သစ်နဲ့ Spain ဘောလုံးဒီ final ကန်ကြားမဲ့ပွဲအပါဝင် Olympic ပွဲတွေကိုဆက်လက်ပြီးတော့အချင်းပါနေကြပါရဲ့ရှင်ဒီလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်တောင်ပိုင်းတန်လွဲကျင်းတောင်ကနိုင်ငံရေးအကျဉ်းသားတွေအပါဝင်အကျဉ်းသားပေါင်းစုစုပေါင်း300ကျော်ကိုအာရခတက်တော် AA ကဘေးလွယာကိုကယ်ထုတ်ပြီးတဲ့နောက်မှာတော့တန်လွဲနဲ့မောင်တော်ဘက်မှာတိုက်ပွဲကတော်တော်လေးပြင်းထန်နေပါတယ်
လည်းနေကြည့်တဲ့အချိန်မတော်တဲ့အချိန်ကပြေပလို့တရားတော်တွေထွက်ပြစ်နေရတဲ့အချိန်တွေရှိတယ်နောက်တနေ့ဆိုတော့အဲလေယာဉ်နဲ့လာပြီးပုံကြည့်တယ်တေဆုံးတဲ့လူနှစ်ယောက်ရှိတယ
်ရခိုင်ဘက်ကစီးရဲအခြေအနေနဲ့အတူတရုတ်အထူးကိုယ်စားလှယ်နေပြည်တော်မှာရောက်နေပြီးတော့စကောက်စီအကြီးကဲနဲ့နေဆက်ဒေသတည်ငြိမ်ရေးဆွေးနွေးနေတဲ့အချိန်မှာပဲတရုတ်မြန်မာနေဆက်ဘက်မှာတိုက်ပွဲတွေဖြစ်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာနိုဗင်ဘာကျရဲ့ကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်လို့ဒီ online တိုက်ခိုက်မှုတွေကိုအီရန်ကတိုးမြှင့်လှုပ်ဆောင်နေတယ်လို့ Microsoft နည်းပညာကုမ္ပဏီကြီးကဒီကနေ့တောက်ကြနေ့မှာသတိပေးလိုက်ပါတယ်။သမ္မတ online ရေးစီယုံရေးအဖွဲ့တစ်ခုစီကိုလိင်ညာဖျားယောင်းတဲ့ email ပေးပို့ခဲ့တာကိုဥပမာပေးပြီးတော့မှ Microsoft ကထောက်ပြပါတယ်။အထူးသဖြင့်ဘယ်ပါတီကိုထောက်ခံမှုများတယ်လို့တိတိကျကျမပြောနိုင်သေးတဲ့ပြည်နယ်တွေမှာပြီးခဲ့တဲ့လတွေအတွင်းသတင်း website အတူတွေဖန်တီးနိုင်ငံရေးစည်းရုံးလှုပ်ရှားသူတွေအဖြစ် online ကနေအယောင်ဆောင်လှုပ်ရှားပြီးတော့ American မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကိုပြောင်းလဲနိုင်အောင်လို့ Iran ကလုပ်နေတာတွေ့ရှိတယ်လို့ Microsoft နည်းပညာကုမ္ပဏီကဒီနေ့ထုတ်ပြန်တဲ့ချင်းချောက်ရန်သစ်တွေအကြောင်းအစီရင်ခံစာထဲမှာဖော်ပြလိုက်တာပါအမေရိကန်ပြည်ထောင်စုမှနိုင်ငံရေးအရသဘောထားအမြင်တွေတိတိတသားကွဲနေတာကိုအတုံးချပြီးပုံမိုစိတ်ဝမ်းကွဲစေတဲ့သတင်းစကားတွေကိုအီရန်နိုင်ငံအပြင်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းအွန်လိုင်းကနေဖြန့်ပြီးရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုအစီရင်ခံစာထဲမှာရေးသားထားပါတယ်။ဒီချိန်ထဲမှာပဲတမရရွေးကောက်ပွဲအတွက် ABC ရုပ်သံမှစက်တမ်ဘာ10ရက်ကျရင်တမရလောင်းနေရာစတားစစ်ထိုးပွဲလုပ်ဖို့အတွက်ဒုတမရကာမလာဟဲရစ်နဲ့ Republican တမရလောင်းဒေါ်နယ်ထရမ့်တို့ကကြာသာရေးနေရုံကသဘောတူညီခဲ့ကြပါတယ်ရှင်။
ကုလသမဂ္ဂအနေနဲ့ပထမဆုံးအင်တာနက်ရာဇဝတ်မှုဆိုင်ရာသဘောတူစာချုပ်မူကြမ်းကိုထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။လူခွေဖွဲ့တွေကန့်ကွက်နေတဲ့ဂျာကပဲအဲ့ဒီအင်တာနက်အွန်လိုင်းရာဇဝတ်မှုတွေကိုပြစ်မှတ်ထားတဲ့ဥပဒေမှုအတွက်3နှစ်ကြာအောင်ညှိနှိုင်းခဲ့ပြီးတော့နောက်ဆုံးမှနယူးယောက်မှာရှိတဲ့မူကြမ်းရေးဆွဲရေးကော်မတီအဖွဲ့ဝင်နိုင်ငံတွေသတင်းနှစ်ပတ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်မှာအားလုံးကသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့မနေ့ကအခုလိုသဘောတူခဲ့တဲ့မူကြမ်းကိုလာမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြပြီးတော့အဖွဲ့ဝင်နိုင်ငံတွေရဲ့နောက်ဆုံးတရားဝင်အတည်ပြုပေးချက်ကိုရယူရအောင်မှာဖြစ်ပါတယ်။တကယ်တော့ဒီမူကြမ်းအဆိုကိုရုရှားကပြီးခဲ့တဲ့9နှစ်2018ခုနှစ်ထဲကစတင်တင်သွင်းခဲ့တာဖြစ်ပြီးတော့ဖိနှိပ်မှုဖြစ်မှာဆိုတဲ့အတွက်အမေရိကန်ဥရောပနိုင်ငံတွေနဲ့လူခွေးအဖွဲ့တွေကကန့်ကွက်တဲ့ကြားကပဲကုလသမဂ္ဂကမူကြမ်းရေးဆွဲရေးကော်မတီကိုဖွဲ့စည်းတာဝန်ပေးခဲ့ပြီးတော့သဘောတူစာချုပ်မူကြမ်းကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။
ယူကရိန်းနိုင်ငံဒေါနက်စ်ဒေသတွေကစူပါမားကတ်တစ်ခုအပေါ်ရုရှားရို့ဘုံးကျဲတိုက်ခိုက်မှုကြောင့်2ယောက်သေဆုံးပြီးတော့18ယောက်ထိခိုက်ဒဏ်ရာရသွားပါတယ်။ဒေါနက်စ်ဒေသတွေကနေရာတော်တော်များများကိုရုရှားတပ်တွေသိမ်းယူထားပြီးယူကရိန်းတပ်တွေထိန်းချုပ်ထားတဲ့နေရာတွေအပေါ်ဘုံးကျဲတိုက်ခိုက်လေကြောင်းနဲ့ပုံမှန်တိုက်ခိုက်နေတာဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းတပ်တွေဟာရုရှားနိုင်ငံအနောက်ပိုင်းခတ်ဒေသတွေကိုဝေရောက်တိုက်ခိုက်နေပါတယ်။ကနေဦးတိုက်ခိုက်မှုတွေအတွင်းမှာယူကရိန်းတပ်ဖွဲ့ဝင်1000ကျော်ဟာတန်ကြာကာကအစီး20ကျော်နဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ရုရှားရဘက်ကဆိုပါတယ်။ Washington အခြေစိုက်စစ်ပွဲလေ့လာရေးသုတေသနအဖွဲ့ကတော့ယူကရိန်းတပ်တွေဟာရုရှားပိုင်နက်ထဲကို9မိုင်လောက်အထိရှေ့တိုးတိုက်ခိုက်နေတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ယူကရိန်းဘက်ကတရားဝင်ပြောကြားခြင်းမရှိသေးပါဘူးရှင်။
ဂါဇာဒေသအပြစ်ခတ်ရဲစဲရင်နဲ့ဟာမတ်တို့ဖမ်းဆီးထားတဲ့တရားခံတွေကိုပြန်ပြီးတော့လွှတ်ပေးရေးဆွေးနွေးပွဲတွေပြန်ပြီးတော့စဖို့အစ္စရေးကကြာသပတေးနေ့ကသဘောတူလိုက်ပါတယ်။တိုက်ပွဲတွေအဆုံးသတ်ရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်အမေရိကန်ပြည်ထောင်စုကာတာနဲ့အီဂျစ်နိုင်ငံတွေကကြားဝင်ဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့သုံးနိုင်ငံပူးတွဲထုတ်ပြန်ကြမှာတော့ဂါဇာဒေသအပြစ်ခတ်ရဲစဲဖို့တရားခံတွေလွတ်မြောက်ရေးနဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့အချိန်တန်နေပြီဆိုတာကိုဖော်ပြထားပြီးတော့ဆွေးနွေးပွဲတွေကိုဒိုဟာဒါမှမဟုတ်ကိုင်ရိုမြို့မှာဩဂုတ်လ15ရက်နေ့မှာပြန်ပြီးတော့စဖို့တစ်ဖက်စလုံးကိုတောင်းဆိုထားပါတယ်ဆွေးနွေးပွဲတွေအတွက်အစ္စရေးဘက်ကတော့ဆေးစပ်ညှိနှိုင်းရေးအဖွဲ့တစ်ဖွဲ့ဆေးလွတ်သွားမယ်ဆိုတာကိုအစ္စရေးဝန်ကြီးချုပ်ယုံကဒီကနေ့ပြောပေမဲ့ဟာမတ်တို့ဘက်ကတော့ကိုယ်စားလှယ်အဖွဲ့ဆေးလွတ်မလားဆိုတာကိုအခုချိန်ထိတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနီးလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဩဂတ်လ9ရက်တခြားနေ့ညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ထိုင်းနိုင်ငံမှာတရားရုံးအမိန့်နဲ့ဖြတ်သိမ်းခဲ့ရတဲ့အဓိကတိုက်ခိုက်ပါတီကနာမည်သစ်ခေါင်းဆောင်တဲ့ပါတီကိုပြန်လည်ဖွဲ့စည်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်လွှတ်တော်မှာအမတ်နေရာ150နေရာနိုင်ရခဲ့တဲ့ Move Forward ပါတီကနေလူထုပါတီလို့အဓိပ္ပာယ်ရတဲ့ပါချာချွန်းလို့နာမည်သစ်ပြောင်းလိုက်ပြီးတော့ဤပညာပိုင်းစုဦးတီထွင်သူအသက်38နှစ်အရွယ်နာတာဖွန်ရမ်ပန်ယဝတ်ကိုခေါင်းဆောင်အဖြစ်နဲ့ရွေးချယ်ခဲ့ပါတယ်
။မထึง48ชั่วโมงหลังจากที่ศาลรัฐธรรมนูญวีคัมวินิจฉัยยุบพรรคก้าวไกลก็ขอประกาศอย่างเป็นทางการว่าพวกเรา
จนเราရဲ့ယုံကြည်ချက်တွေအတွေးခေါ်တွေမူဝါဒတွေအတိုင်းရှေ့ဆက်သွားပြီးတော့ထိုင်းပြည်သူတွေရဲ့ဘဝတွေတာယာဟွာပြောလာအောင်လုပ်နိုင်မယ်လို့ခိုင်ခိုင်မာမာယုံကြည်ထားပါတယ်နိုင်ငံရေးပါတီဟောင်းတွေနဲ့ဆက်ဆံနိုင်ဖို့အပြောင်းလဲလုပ်မှာမဟုတ်ပါဘူးထိုင်းနိုင်ငံမှာနိုင်ငံရေးအခြေအနေပိုကောင်းလာဖို့နဲ့ထိုင်းလူမှုအတိုင်းဝိုင်းတွေပိုကောင်းလာဖို့အပြောင်းလဲတွေကိုလုပ်မှာဖြစ်ပါတယ်ပြည်သူတွေနဲ့ကမ္ဘာကြီးကကျွန်တော်တို့ကိုယုံကြည်မှုရှိစေချင်ပါတယ်လို့ပါချာချွန်းပါတီခေါင်းဆောင်တစ်ကပြောကြားသွားတာပါထိုင်းနိုင်ငံမှာဘယင်းစနစ်ကိုဝေဖန်ရင်းရာဇဝတ်မှုမြောက်တဲ့ဥပဒေပုံမှန်112ကိုပြင်ဆင်မယ်ဆိုတဲ့ကတိကြောင့် Move Forward ပါတီကိုဖြတ်သိမ်းဖို့အတွက်အဖွဲ့အစည်းပုံတရားရုံးကဆုံးဖြတ်ခဲ့ပြီးနှစ်ရက်ကြာမှာပဲပါတီကိုနာမည်သစ်နဲ့ပြန်လည်ဖွဲ့စည်းလိုက်တာပါပြုပြင်ပြောင်းလဲရေးလိုလားတဲ့လွှတ်တော်အမတ်ပီတာလင်ဂျာရနတ်အပါအဝင် Move Forward ပါတီအမှုဆောင်ဘုတ်အဖွဲ့ဝင်တွေကိုတော့ဆယ်နှစ်နိုင်ငံရေးမလုပ်ရလို့တရားရုံးကတားမြစ်ထားပါတယ်။တရားဝင်လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်ရှိနေသူတွေအားလုံးပါတီသစ်မှာပြောင်းလဲပါဝင်ခဲ့ကြပါတယ်ရှင်
။ဂျပန်မှာကြီးမားတဲ့ငလျင်ကြီးလှုပ်ခတ်နိုင်တယ်ဆိုတဲ့သတိပေးချက်တွေကြောင့်ဝန်ကြီးချုပ်ဖူမီယိုကီရှိဒနိုင်ငံခြားခီးစဉ်ဖြတ်သိမ်းလိုက်ပါတယ်။ဂျပန်နိုင်ငံပစိဖိတ်ကမ်းရိုးတန်းဒေသမှာအင်အားပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်နိုင်တာကြောင့်ပြည်သူတွေဘေးကင်းရာကိုထွက်ခွာဖို့ပြင်ဆင်ထားဖို့ဂျပန်ဘူမိဗေဒဌာနကနေဘယ်တော့ကနေမှမတူတဲ့သတိပေးချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘရော့ငလျင်လှုပ်ခတ်မယ်ဆိုတာကိုတော့ဘူမိဗေဒဌာနကအတိအကျမပြောပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ဖို့အတွက်အာရှတိုက်အလဲပိုင်းကိုရှေ့သတင်းဘက်ခီးထွက်မဲ့အစီအစဉ်ဖြတ်လိုက်တာပါလို့ဝင်းကြီးချုပ်ကီရှိဒါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ငလျင်လှုပ်နိုင်မဲ့အချိန်နဲ့ဘေးလွရာကိုသွားကြတော့လို့သတိပေးချက်တွေမထွက်သေးပေမဲ့အခုလိုမျိုးသတိပေးချက်မျိုးအရင်တုန်းကတခါမှမရှိဘူးတဲ့အတွက်ပြည်သူတွေစိုးရိမ်ထိတ်လန့်နေကြမယ်ဆိုတာကိုသူနားလည်ပါတယ်လို့ဝင်းကြီးချုပ်ကပြောပါတယ်။ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကီရှုကျွန်းမှာ 9.1 ပြင်းအားနဲ့ကြံသာပရင်းတွေကငလျင်လှုပ်ခတ်ခဲ့ပြီးတော့ပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်ခတ်နိုင်တယ်ဆိုတဲ့သတိပေးချက်ထွက်လာခဲ့ပါတယ်။တိုကျိုနဲ့အိုဆာကာအနောက်ပိုင်းကိုပြေးဆွဲနေတဲ့ကြီးစံယထာတချို့အချိန်လျှော့ပြီးတော့ပြေးဆွဲမယ်လို့မြေယထာတာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်မှာတော့နိုင်ငံတဝန်းကနျူကလ িয়ার ဆက်ရုံတွေမှာလည်းတဘာဝဘေးဒဏ်ပြင်ဆင်ရေးထပ်ပြီးတော့မှစစ်ဆေးပြင်ဆင်ထားဖို့ဂျပန်အာဏာပိုင်တွေဘက်ကညွှန်ကြားထားပါတယ်ရှင်။
လဆာကကောင်းရမယ်လို့ဖျားယောင်းသွေးဆောင်ပြီးတော့ဒီအရှိတအရှာနိုင်ငံတွေကအွန်လိုင်းရာဇဝတ်ဂိုင်းတွေမှာအလုပ်လုပ်ဖို့ဒီဆွဲဆောင်ခံရတဲ့အိန္ဒိယနိုင်ငံသားတွေအရေးကိစ္စကိုအိန္ဒိယအစိုးရအနေနဲ့အရေးတကြီးကင်တွယ်နေပါတယ်လို့အစိုးရကပြောကြားပါတယ်။မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကနေအိန္ဒိယနိုင်ငံသား650ကိုကယ်တင်ခဲ့ရတယ်လို့အောက်လွှတ်တော်မှနိုင်ငံခြားရေးဝန်ကြီးဂျိုင်ရှန်ကာကဒီကနေ့ပြောကြားခဲ့တာပါ။မြန်မာနိုင်ငံကနေကယ်တင်ခဲ့ရသူ415ယောက်ရှိတယ်လို့ဝန်ကြီးကပြောပေမဲ့ဘယ်ကာလကလဲဆိုတာကိုတော့ပြောချင်းမရှိပါဘူး။ဒီပြဿနာဘလောက်ကြီးကျယ်တယ်ဆိုတာအစိုးရကနားလည်သဘောပေါက်ကြောင်းနဲ့ခက်ခဲခဲခဲစူးစမ်းနေရမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဂျိုင်ရှန်ကာကလွှတ်တော်အမတ်တွေကိုပြောပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းမှာဒီပြဿနာကိုအစိုးရကဘလို့ကင်တွေဖြည့်ရှင်းခဲ့တယ်လဲဆိုတာကိုလည်းသူကလွှတ်တော်မှာတင်ပြခဲ့ပါတယ်ရှင်
ဂျပန်နိုင်ငံ ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲ14ရက်မြောက်ဒီကနေ့မှာတော့ပြင်သစ်နဲ့စပိန်တို့ကန်ကြမယ်အမျိုးသားဘောလုံးဘောလူပွဲမာရသွန်ရေကူးပြိုင်ပွဲမီတာ400လက်ဆင့်ခန်းအပြေးပြိုင်ပွဲစပွဲတင်တက်နစ်စတဲ့အားကစားပွဲတွေကျင်းပနေပါတယ်ဒီနေ့ပွဲစဉ်တွေမှာတော့ထူးခြားတာက breaking လို့အမည်ပေးထားတဲ့ break dunks အကပြိုင်ပွဲကိုအိုလံပစ်စုပေးမယ်အားကစားနည်းတစ်ခုဖြစ်နေဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်အမျိုးသမီး breaking အကပြိုင်ပွဲတွေကိုတော့အာရှကအိန္ဒိယ၊ဂျပန်၊တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။စပွဲတင်တက်နစ်မှာတော့အတော်ဆုံးကစားသမားတစ်ယောက်ဖြစ်တဲ့သတ်မှတ်ခံထားရတဲ့တရုတ်နိုင်ငံကမက်လုံးကဒီကနေ့ပွဲမှာကစားမှာဖြစ်ပါတယ်။2024ခုနှစ်ကမ္ဘာစပွဲတင်တက်နစ်ပြိုင်ပွဲမှာသူ့ရဲ့နောက်ဆုံးပြိုင်ပွဲဝင်တဲ့ပွဲလို့ကြေညာထားတဲ့သူအနေနဲ့ဒီကနေ့အိုလံပစ်ပွဲကလည်းသူ့ရဲ့နောက်ဆုံးအိုလံပစ်ပွဲဖြစ်မလားဆိုတာကိုပရိသတ်တွေကစောင့်ကြည့်နေပါတယ်။လက်ရှိစုစည်းရမှာတော့အမေရိကန်ပြည်ထောင်စုကစုတစိတရာကျော်နဲ့ထိတ်ဆုံးမှနေရာယူနေပါတယ်ရွှေတစိမ့်မှာတော့အမေရိကန်နဲ့တရုတ်ကပထမနေရာကိုအကျိတ်နဲ့ဖြစ်နေကြပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မော်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လင်းပေးကြပါတယ်ရခိုင်ပြည်နယ်တောင်ပိုင်းတန်ရွဲကျင်းတောင်ကနိုင်ငံရေးအကျဉ်းသား40ကျော်အပါအဝင်ပြစ်မှုမျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခံထားရတဲ့အကျဉ်းသားစုစုပေါင်း382ယောက်ကိုကယ်တင်ပြီးတော့ဘေးလွရာကိုကယ်ထုတ်လိုက်နိုင်တဲ့အကြောင်းအာရခတက်တော် AA ကမနေ့ဩဂုတ်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်နဲ့ AA အာရခတက်တော်တို့ကြားမောင်နှောနဲ့တန်ရွဲမြို့နယ်မှာတိုက်ပွဲတွေကအတော်လေးဆက်ပြီးတော့ပြင်းထန်နေပါတယ်။အဲ့ဒီတိုက်ပွဲတွေထဲမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်လို့အရက်သားထိခိုက်သေးဆုံးမှုရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါမယ်
။ရခိုင်ပြည်နယ်တောင်ပိုင်းတန်ရွဲမြို့ကိုအာရခတက်တော် AA ကပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကအပီးပိုင်သိမ့်ပိုက်ခဲ့ပြီးတဲ့နောက်တန်ရွဲအကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသား43ဦးပါဝင်အကျဉ်းသား382ဦးကိုကယ်ထုတ်နိုင်ခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာပါ။အဲ့လိုကဲထုတ်နေချိန်မှာပဲအကျဉ်းသားတွေတဲက9ဦးဟာစစ်ကောင်စီကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်သေးဆုံးသွားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကျမကြီးမကောင်းသူ18ဦးကိုတော့ဆေးကုပေးထားတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်လာတော့မရှိသေးပါဘူး။လက်ရှိမှာ AA ကတန်တမ်းမျိုးပေါ်ကိုထိမ့်ချုပ်ထားတယ်ဆိုပေမဲ့ငပလီကန်းကြီးတလျှောက်မှာတော့စစ်ကောင်စီနဲ့အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်တယ်လို့စေနီးဆက်သူတဦးက VOE ကိုပြောပါရယ
်ငပလီဖက်အချင်းတွေကတော့တိုက်ပွဲရှိတယ်တိုက်ပွဲရှိတာကဘယ်နေရာမှာမဖြစ်ဖြစ်နေလဲဆိုဒီအော်ဟာဂျင်ဘဲအေရန်အေးစက်ဆာရရဲ့ရှိတဲ့နေရာမောင်ရှိုးလေးကွမ်းဝိုင်းအဲ့ဒီဖက်တွေကနေတိုက်ပွဲတွေရှိနေသေးတယ
်ဒါပြင်စစ်ကောင်စီအနေနဲ့တိုက်ပွဲဖြစ်ပေါ်တာမရှိတဲ့ကွမ်းမြူနယ်အတွင်းကခြေရွာတချို့ကိုလေကြောင်းကနေဘုံကျဲတာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့ဒီသာကန်လေးကပြောကြပါရယ်မနေ့ကလည်းဂွားမြို့နယ်ချင်းတလီမြို့ကညောင်မင်ခွင်းကျေးရွာနဲ့ဇေဒီခွင်းကျေးရွာတွေကိုစစ်ကောင်စီတပ်ကဘုံကျဲခဲ့တာကြောင့်ဒီသာကန်တို့ဦးတည်ဆုံးပြီးတော့ဆယ်ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့စေအင်းဤဆက်သူတို့ဦးက VOE ကိုပြောပါရယ
်နေပြည်တော်နေပြည်တော်ဒီသေးကုန်းရွာတောင်တန်းကိုဟိုလက်နေကြီးနဲ့အချိန်မတော်တဲ့အချိန်ကပြေးပြလို့အဲ့ဆရာတော်တွေထွက်ပြေးနေရတဲ့အချိန်တွေရှိတယ်နောက်တနေ့ဆိုတော့အဲ့ဟိုကလေယာဉ်နဲ့လာပြီးဘုံကျဲတယ်ပုံကျေတော့အဲ့မှာအဲမနေ့ကပေါ့အဲ့မှာတည်ဆုံးတဲ့လူနှစ်ယောက်ရှိတယ်အာတန်ဟာရတဲ့လူတွေအများကြီးလို့လို့စင်ငါတို့အယောက်30ဝန်းကျင်တော့ရှိတယ်တန်ဟာရတဲ့လူ
တည်ဆုံးသူတို့ဟာလက်ရှိတိုက်ပွဲပြင်းထန်နေစေငပလီဂျိတ်တော်ရက်ကွက်ကနေညောင်မင်ကွင်းကျေးရွာမှာလာရောက်ခိုလုံနေတဲ့စစ်ပေးဒုက္ခသည်တွေဖြစ်ပါတယ်ဒါပြင်ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာလည်းစစ်ကောင်စီလက်ကျန်တပ်စခန်းတွေကိုအေကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတယ်လို့စီးနေသသူတို့ကပြောပါတယ
်မောင်တို့ရဲ့အရှင်တွေကတော့သူတို့ဒီလက်ကျန်စခန်းတွေကိုအေကထိုးစိတ်ဆင်နေတဲ့အတွက်ဒီစက်ကုံစီဘကအာလေတဲ့ရေကျေတဲ့ရေအာကျေတဲ့ဆိုရတဲ့ဒီဟိုဘနေပြီနည်းမြတ်မှရှိတဲ့နေပြီကလက်နေကြီးအခုပြည့်နေတာတွေရှိတယ်လေတဲ့ကပုန်ကျင်းနေတာတွေရှိတယ်အဓိကတော့မျိုးထစ်စစ်ပွဲပေါ့မျိုးသိမ့်စစ်ပွဲဖြစ်နေတဲ့အတွက်မျိုးထစ်မှာပဲအဓိကဖြစ်နေတာမင်းညာကဆိုရင်အဲ့အရကနှစ်အရကနေကျောင်းဝန်းထဲကိုလက်နေကြီးတွေကြားတယ်လက်နေကြားတာကလေယာဉ်နဲ့ပြေလို့ကြားနေတာ
လက်ရှိတိုက်ပွဲပြင်းထန်နေတဲ့မောင်းတော်မျိုးပေါ်မှာရှိနေတဲ့ဒေသခံတွေကိုစစ်ကောင်စီနဲ့မွတ်စလင်လက်နက်ကိုင်တွေကတစားကံအဖြစ်ပိတ်လောင်ထားပြီးအဲ့ဒီတဲကမွတ်စလင်ဒေသခံ300လောက်ကိုမင်းကကယ်ထုတ်ပြီးတော့ဘေးလွရာကိုရွှေ့ပြောင်းခဲ့တယ်လို့ AA ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်မောင်းတော်မျိုးနဲ့ကိုသိမ့်ပိုင်နိုင်ရေးအတွက် AA ကထိုးစစ်ဆင်တိုက်ခိုက်နေတာလားနဲ့ချီကြာရှိနေပြီးတော့တိုက်ပွဲအတွက်အရသာထိခိုက်သေးဆုံးမှုတွေလည်းတော်တော်များများရှိနေပါတယ် မောင်နှောမြို့နယ်ဟာမွတ်စလင်အများဆုံးနေထိုင်တဲ့မြို့နယ်တစ်ခုဖြစ်ပြီးတော့ဒီအပိုင်းအတွင်းမှာပဲမောင်နှောကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့မွတ်စလင်တွေလက်နက်ကြီးကြီးထိမှန်ပြီးအများပြားသေဆုံးကြတာလည်းရှိပါတယ်။အခုလိုထွက်ပြေးတိမ်းရှောင်နေတဲ့မွတ်စလင်တွေကိုအေကပြစ်ခတ်တာဖြစ်တယ်လို့မွတ်စလင်ရေးလှုပ်ရှားသူတွေကပြောဆိုကြပေမဲ့အေကတော့မွတ်စလင်တွေကိုပြစ်ခတ်ခဲ့တာမရှိကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ရခိုင်ဘက်ကစီရဲအခြေအနေကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်ကိုယ်စားလှယ်နေပြည်တော်ကိုရောက်နေတဲ့အချိန်မှာတရုတ်မြန်မာနယ်စပ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကိုဆက်ပြီးတင်ပြပေးကြပါတယ်။တရုတ်အထူးကိုယ်စားလှယ်နေပြည်တော်ကိုရောက်ရှိနေပြီးတော့စစ်ကောင်စီအကြီးအကဲနဲ့နယ်စပ်ဒေသတည်ငြိမ်ရေးဆွေးနွေးနေတဲ့နေ့မှာပဲတရုတ်မြန်မာနယ်စပ်မူဆယ်ဘက်မှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အဲ့ဒီတိုက်ပွဲကတော့မူဆယ်မြို့ကိုဝန်းရံထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေကစစ်ကောင်စီတပ်ကိုလက်နက်ချဖို့ကမ်းလှမ်းကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတိုက်ပွဲဖြစ်ပွားတာလို့လည်းပြောပါရယ်လက်ရှိစီရေးတင်းမာမှုတွေမြင့်တက်နေတဲ့ရှမ်းမြောက်ဒေသမူဆယ်နဲ့လာရှိုးဘက်ကစီရေးနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ
်ရှမ်းမြောက်ဒေသအရင်နဲ့ပတ်သက်ပြီး6ကြိမ်မြောက်ကျင်းပမဲ့ဟိုင်ကင်ဆွေးနွေးပွဲကိုစစ်ကောင်စီဘက်ကညှင်းပယ်လိုက်တဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာတင်ရှိကျွန်းဟာမနေ့ဩဂုတ်လ10ရက်နေ့ကနေပြည်တော်ကိုရောက်ရှိလာခဲ့တာပါမစ္စတာတင်ရှိကျွန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမြောင်လိုင်နဲ့တွေ့ဆုံပြီးနေဆက်ဒေသတည်ငြိမ်ရေးအွန်လိုင်းငွေလိမ်ကိုင်းတရားမဝင်လုပ်ငန်းနေနေနဲ့လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုစတာတွေဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်ဒီဆွေးနွေးပွဲကျင်းပတဲ့နေ့ညနေပိုင်းမှာတော့မူဆယ်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်မြို့ကန်တူက VOA ကိုပြောပါတယ
်ဒီမှာမင်းတော်ဘွားတော်ဆန်းကဆန်းပြီးကြပြီကဒီကေကမှုကြီးတမှုတို့ပေါ်မမိုင်မမိုင်ကြွားအပေါ်ပေါ့နော်ဒီကိပွဲကိုမြန်မာပြည်နဲ့ပြည်နယ်ပေါ်ပေါ့နော်လင်းနေနေမှာကိစ္စတော့ပါလားသူကျောင်းတော်မကျောင်းကြဘူးဘာလို့လဲဆိုတော့ဒီကေကမှုကြီးတမှုတို့ပေါ်ဒီကေကမှုကြီးတမှုတို့ပေါ်ဒီကေကမှုကြီးတမှုတို့ပေါ်ဒီကေကမှုကြီးတမှုတို့ပေါ်ဒီကေကမှုကြီးတမှုတို့ပေါ်ဒီကေကမှုကြီးတမှုတို့ပေါ
်ရှိရနေညကဖြစ်ပွားတဲ့တိုက်ပွဲဟာညီနောင်မဟာမိတ်တပ်ဖွဲ့တွေကမြို့ကိုအထိမနာစေဖို့အတွက်လက်ရှိမူဆယ်မှာရှိနေတဲ့အရှင်းမြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုကိုလက်နက်ချဖို့အကြောင်းကြားထားပြီးနောက်ဖြစ်ပွားလာတာလို့လည်းပြောပါတယ်။လောလောဆယ်တော့စစ်ကောင်စီရဲ့စစ်တိုင်းမှုဘက်ကအကြောင်းပြန်တာမရှိသေးကြောင်းနဲ့ဒေသခံပြည်သူအတော်များများကတော့မူဆယ်မြို့ကနေတိမ်းရှောင်တာတွေရှိနေတယ်လို့လည်းမူဆယ်မြို့ကကဆက်ပြောပါတယ
်။ဒီလိုဖြစ်နေတယ်တင်းကြပါတော့အောင်ကြီးကအဲ့မှာလောက်နေတယ်ဒီလိုမျိုးစစ်ဆင်တဲ့ပုံမျိုးရှိတယ်အခုဒီလိုဖြစ်နေတယ်ဆိုတော့ဒီလိုလုပ်နေတယ်။ဒီလိုဖြစ်နေတဲ့အခြေအနေကိုဖြစ်နေတယ်ဆိုတော့လည်းမှန်ချောက်ပြီးတော့ဒီလိုဖြစ်နေတဲ့အခြေအနေကိုကျွန်တော်ပြောရမယ်နော်။ဒီကနေ့ဒီရေကိုဆက်ပြီးပြောရမယ်။ဒီနေ့လည်းဆောင်ရမယ်။ဒီမျိုးကြံတင်ဆောင်မျိုးဒီမျိုးအင်ဂျင်နီယာတွေကလည်းပြောနေတယ်။ဒီနေ့ကတော့အခုဒီလိုမျိုးဒီရေချောင်းတင်ရမယ်လို့ဒီနေ့ကဒီလိုမျိုးနဲ့ဒီလိုမျိုးကတော့ဒီလိုမျိုးတော့မရဘူး။ဆက်ပြီးဒီမျိုးချောင်းမျိုးဒီတော့ဒီလိုဖြစ်နေတယ်
ရှမ်းမြောက်ဒေသမှာ2023ခုနှစ်ကစတင်ခဲ့တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့2029စစ်စင်ရေးမှာမြို့တော်များများကိုစစ်ကောင်စီဘက်ကလက်လွတ်လိုက်ရတာဖြစ်ပါတယ်။မူဆယ်မြို့ဝန်းကျင်ကနန်းခမ်းမြို့105မိုင်ကုံသွယ်ရေးစုံပန်ဆိုင်ကျူကုန်းနဲ့ကုတ်ခိုင်စတဲ့မြို့တွေကိုညီနောင်မဟာမိတ်တပ်တွေကသိမ်းယူထားပြီးမူဆယ်မြို့ပဲကျန်တာလည်းဖြစ်ပါတယ်။ဒီလ3ရက်နေ့မှာလာရှိုးမြို့ကို MNDAA ကိုကန်နဲ့ပူပေါင်းတပ်တွေကသိမ်းယူခဲ့ပြီးတဲ့နောက်ရှမ်းမြောက်ဒေသမှာမူဆယ်တီဘောနဲ့နန့်လန်မြို့တွေသာစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတော့တာပါဒီလဩဂုတ်လ9ရက်နေ့မှာတော့လာရှိုးမြို့ကို UWSA ဝတ်တပ်တွေထပ်မံရောက်ရှိလာကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်လာရှိုးမြို့တွေမှာကြန့်ရှိနေသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ရှောင်မြို့ကန်တဦးကဝတ်တပ်ဖွဲ့တွေရောက်ရှိလာတာကြားသိကြောင်းနဲ့လာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကမတိုက်ခိုက်စေဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းပြောပါတယ်
။ဟုတ်တယ်လေသူတို့ထောက်ဝင်နေကြ။အင်းအားကားအစည်းအဝေးစေပြီးတော့ထောက်ဝင်လာတယ်လို့ပြောတယ်။ဒီမြို့ကိုလာရှိုးမြို့ကအားစီးတဲ့အချိန်မှာသူကလည်းပြောတယ်အပေါ်ကနေလေနဲ့မပြောင်းပါ။ဒီတော့မှလည်းသူကလည်းပြောမှာပဲလေဒီဆက်ဆက်ဆက်ပဲလေဒီပြောမှာပဲလေငါတို့ဝင်လာမယ်ငါတို့လာပိတ်မယ်ငါတို့လာမီမယ်အဲ့လိုမျိုးပေါ့ဗျာ။ဒီလိုပုံစံပေါ့
တခြားစစ်ဆောင်လာရှိုးမြို့ကတူကလည်းလာရှိုးမြို့ကိုဝတ်တပ်ဖွဲ့ကထိန်းသိမ်းသွားမယ်လို့ကြားရကြောင်းနဲ့ MNDAA ကထိန်းချုပ်ထားပေမဲ့အုတ်ချုပ်ရင်းနဲ့ရှင်းလင်းရေးကိစ္စတွေကိုဆောင်ရွက်နေစေဖြစ်ကြောင်းပြောပါတယ
်။ဒေသခံတွေကသုံးတတာတော့ဝါပဲပြန်လာရှိုးထိန်းမယ်ထင်တယ်ပဲ။အဲ့ဒါပြောဒါနဲ့ဟိုဘက်ကလည်းသူဒေသတဲ့ဗာညာမျိုးနဲ့လုံတယ်။ဒါနဲ့ကျွန်တော်တိကျလောက်တွေသွားတဲ့လူတွေကဒီနေ့ချိန်တွေမှာပြောရတော့မြို့ထဲမှာကြာအဲ့လောက်ကြီးသူတို့ကတိတ်မရှိဘူးပေါ့။ချုပ်နေရာတွေကြာလဲ ရက်ကွက်90အဲ့ဘက်ကကျတော့မိုင်းမရှင်းရသေးဘူးပေါ့မိုင်းမရှင်းရသေးဘူးတန့်ရှင်းမလုပ်ရသေးဘူးဆိုတော့အလောင်းတွေကလည်းအများကြီးရှိရပေါ့နော်အဲ့လိုမျိုးတော့သူရှင်းလင်းမလုပ်နိုင်သေးဘူးအဲ့လိုပဲပြောရတယ်
UWSC ဝတ်တက်တဲ့လာရှိုးမျိုးကိုထပ်မံဝင်ရောက်လာတဲ့ပတ်သက်ပြီးလာရှိုးဆက်ဆံရေးယုံတာဝန်ကဥညိရန်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိသေးပါဘူးရှမ်းပြည်နယ်ဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းနဲ့အစိုးရရုံးဆိုင်ရာဟိုပန်မျိုးကိုဒီနှစ်ဇန်နဝါရီလ5ရက်နေ့မှာ MNDAA အဖွဲ့တွေတင်ယူပြီးနောက်မှာဟိုပန်နဲ့ပန်လုံမျိုးကို UWSC ဝတ်တက်ဖွဲ့တွေထံလွှဲပြောင်းပေးအပ်တာရှိခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကတော့ထောင်ထဲချီတဲ့ဝါတက်ဖွဲ့တွေဟာတန်ရန်မျိုးကိုရောက်ရှိလာပြီးရှမ်းမြောက်ဒေသစစ်မီးတွေမကူဆက်အောင်ဆိုကာထိန်းချုပ်ခဲ့ပါတယ်ဇူလိုင်လ28ရက်နေ့လာရှိုးတိုက်ပွဲပြင်းထန်နေချိန်မှာလာရှိုးမျိုးကိုပထမအကြိမ်ဝင်ရောက်လာခဲ့ပါတယ်အဲဒီလိုဝင်ရောက်လာတာဟာလာရှိုးမျိုးမှာရှိတဲ့ဝါတက်ဖွဲ့ပိုင်ကုမ္ပဏီနဲ့ဆက်ယုံတဲ့အပါအဝင်ဝါဆက်ဆံရေးယုံကမိသားစုတွေလုံခြုံရေးအတွက်ဖြစ်ကြောင်းပဋိပက္ခဖြစ်နေတဲ့ဘက်အသီးသီးနဲ့ညှိနှိုင်းပြီးမှဝင်ရောက်လာတာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဒါကတော့တရုတ်အထူးကိုယ်စားလှယ်နေပြည်တော်ကိုရောက်နေတဲ့အချိန်မှာတရုတ်မြန်မာနယ်စပ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုစုံဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲတရုတ်အထူးကိုယ်စားလှယ်ခီးစဉ်ပေါ်တုံးသက်ချက်တွေတင်ပြပေးကြပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရအထူးကိုယ်စားလှယ်တိန့်ရှီကျွမ်းနဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းတို့ဩဂုတ်လ10ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့တဲ့အပေါ်နိုင်ငံရေးအကဲခတ်တွေရဲ့အမြင်တွေကိုစုစည်းပြီးတော့ကိုငိမ့်ချန်းတင်ပြပေးထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကို MNDA ကိုကန့်တပ်ဖွဲ့ကသိမ်းယူပြီးတဲ့နောက်မှာတရုတ်နိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့စစ်ကောင်စီနဲ့မြောက်ပိုင်းအဖွဲ့တွေရဲ့ hiking ဆွေးနွေးပွဲကိုစစ်ကောင်စီကညှင်းပယ်လိုက်တဲ့နောက်မှာတရုတ်အထူးကိုယ်စားလှယ်ကနေပြည်တော်ကိုရောက်လာခဲ့တာပါဒါဟာလာရှိုးမှာရှိတဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကိုကိုကန့်အဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်တရုတ်အထူးကိုယ်စားလှယ်ရဲ့ပထမဆုံးခရီးစဉ်လည်းဖြစ်ပါတယ်တရုတ်အထူးကိုယ်စားလှယ်ခီးစဉ်နဲ့ပတ်သက်လို့စီရေးနိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကသူ့ရဲ့အမြင်ကိုအခုလိုသုံးသက်ပါတယ
်။တရုတ်ကတော့ကသူကတော့ဒါပဲဖြစ်ဖြစ်ညီညီချင်းတွေဝင်တက်ပြီးတော့ပြောဆိုချင်တာ။ဒါပေမဲ့မရောက်နိုင်တာတော့ဟိုဆုံးဖြတ်ပြီးပြီနေတူပါလေ။ပြောနေမဆက်သွယ်တော့ဘူးမဆက်ဆံတော့ဘူး။ဟုတ်မဆက်ဆံတော့ဆိုတာဒီဟိုအရေးပေါ့ဒီညီညီချင်းတွေဝင်တယ်ပါလေ။မဆွေးနွေးတော့ဘူးဆိုတော့အဲ့ဒါကိုတော့သူမင်းကပြောတဲ့အခါမှာလဲစောက်ပါရစ်ချင်းနဲ့ပြောတယ်ဆိုပေမဲ့ဒါကလူတိုင်းသိနေတဲ့လိဝဲချက်ဖြစ်နေတာအဲ့ဒါကိုထုတ်ပြောလိုက်တဲ့အခါကျတော့သူကအဲ့ဒါပြောပြနေတော့ high game တက်တော့ဘူး high game တက်တဲ့အခါကျတော့ဒီဖြူနေနေရတော့သူနေတဲ့ညီငယ်လူငန်းချင်းဆက်လက်သူကပုံပေါ်နေမှုအတွက်ကတော့ဆက်ကြိုးစားမှကြောင့်အဲ့ဒါကြောင့်မို့သူနေတဲ့တူတာမှကိုထွက်လိုက်တယ်လို့ယူဆပါတယ
်စစ်ကောင်စီကတော့တရုတ်အထူးကိုယ်စားလှယ်နဲ့တွဲဆောင်ချိန်မှာမြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုရှေ့လုပ်ငန်းစဉ်တွေအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုကိစ္စတွေကိုဆွေးနွေးခဲ့သလိုနှစ်နိုင်ငံကြားချစ်ကြည်ရင်းနှီးမှုနဲ့တန်တမန်ရေးဆိုင်ရာကိစ္စတွေမြန်မာပြည်တွင်းငြိမ်းချမ်းရေးနယ်စပ်တည်ငြိမ်အေးချမ်းရေးအွန်လိုင်းလောင်းကစားတွေအွန်လိုင်းလိန်ညာတာတွေတခြားငွေကြေးလိန်လည်တာတွေနဲ့တရားမဝင်လုပ်ငန်းတွေပပျောက်အောင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်နေရာတော်တော်များများမှာတိုက်ပွဲတွေပြင်းထန်နေချိန်အခုလိုတွေးဆမှုအပြီးမှာမြန်မာနိုင်ငံရေးအပေါ်ဘလောက်ထိတက်ရောက်မှုရှိမလဲဆိုတာနဲ့ပတ်သက်လို့ဦးတန်းစိုးနိုင်ကအခုလိုဆက်ပြောပါဗျ။အ
မြောက်ပိုင်းဘက်ကတော့သူနဲ့မဆက်ဆံလို့မရတဲ့ကိစ္စတွေတည်းအများကြီးရှိပါတယ်နော်။ရှိကိစ္စလည်းနဲ့ကိစ္စတိုက်ပွဲတွေဆက်ဖြစ်နေရတဲ့အကြောင်းမှလည်းအဓိကအားဖြင့်တရုတ်ကဒီတိုက်ပွဲတွေချက်ပြီးတော့စီရသူစစ်တက်ကိုဖိအားပေးဖို့တော့သူကအဲညင်အောင်သုံးပါဘူးတော့သူကတော့တစ်ခါကလည်းတိုက်တွန်းနေမှလို့ယူဆပါတယ်အခုဆိုလို့ချင်းတိုက်ပွဲတွေကဖြစ်နေသို့တော့လာရှုကိုလည်းဘုံကျဲအောင်လို့သူကသူကရောအဖွဲ့ကိုလာရှုကိုဝန်ခံထားတယ်လို့ယူဆပါချင်းနေရတော့
တစ်ချိန်တည်းမှာပဲစစ်ကောင်စီဘက်ကတရုတ်စီစဉ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တွဲဆောင်ဆွေးနွေးမဲ့ဟိုင်ကင်ဆွေးနွေးပွဲမတက်တာကတော့လက်ရှိရှမ်းမြောက်မှာဖြစ်ပေါ်နေတဲ့စီရေးတင်းမာမှုတွေအပေါ်ဘလို့တက်ရောက်လာမလဲဆိုတာနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေးလာသုံးသက်သူတို့ကအခုလိုသုံးသက်ပါတယ်။ဒီ
တော့တင်းနေစစ်ကောင်စီရောကျောင်းပိုင်းခွေရောကတင်းနေပြန်လည်ကစားနေကြတာလေသူတို့အချို့မြတ်ကိုစီးတယ်။သူတို့ကျော်တော်ရေးရောင်းနေကြနေရတာကဉာဏ် ပဲဆိုရင်ကျင်းနေဆိုရင်ရမယ်ဘာညာဆိုတာမျိုးလေးတန်းလေးဖြစ်နေတယ်တက်ကတက်ကလည်းတင်းကိုလည်းရောပြီးတော့ဟိုလားတကုတ်ကုတ်လုံးလာတော့အမှန်တော့သတ်စင်းတွေ့ပြတာမျိုးနော်ထောင်ဆန်းလူကြီးကိုဟိုကြားတယ်မိနေနဲ့တက်တာဖြစ်ရှိမှုပုံလာမလားဒါမှမဟုတ်လည်းလည်းနဲ့ကိုထက်နဲ့တော့ထက်ရှာပြီးတော့နော်ဥမာရှာကုန်နေလည်းနဲ့ဒီပါရှာပြီးတော့များဟိုလားဟိုတော့ဘယ်လိုတင်းနေလဲရဲ့ဆက်လုံးလာမလားလုံးဆိုင်ဘယ်လိုတော့လုံးနိုင်ပါမလားဒါပေမဲ့တင်းကြောက်ပဲလို့ဖြစ်ပါမလားဆိုတော့
တရုတ်ကိုယ်စားလှယ်ဟာပြီးခဲ့တဲ့ဇွန်လတုန်းကလည်းလာရောက်ခဲ့ပါသေးတယ်အဲ့ဒီအချိန်တုန်းကတော့သူ့ခရီးစဉ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခွင့်မရပဲနိုင်ငံသားရေးဝန်ကြီးဦးတန်းစွေနဲ့သာတွေ့ခွင့်ရခဲ့ပါတယ်ခင်ဗျာ
ဒါကတော့တရုတ်အထူးကိုယ်စားလှယ်ရဲ့ခရီးစဉ်ပေါ်သုံးသက်ချက်ကိုငင်းချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ NDA အဖွဲ့ရဲ့ဥက္ကဋ္ဌနိုင်ရေးသတင်းကိုတင်ပြပေးကြပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄မိုင်းလအဖွဲ့ NDA ရဲ့ဥက္ကဋ္ဌဦးဆိုင်လေးဟာကန်ဆာယောဂါနဲ့မနေ့ဩဂုတ်လ၈ရက်နေ့ကကွယ်လွန်ခဲ့ပါတယ်ကန်ဆာယောဂါအတွက်တရုတ်မှာစေကူတာမှုခံယူနေရင်းနဲ့ကွယ်လွန်သွားတာဖြစ်ပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါမယ
်အမျိုးသားဒီမိုကရေစီမဟာမိတ်တက်မရော NDA မိုင်းလားဖွဲ့ကိုတည်ထောင်ခဲ့သူတူဖြစ်တဲ့ဦးဆိုင်လင်းဟာအဆုတ်ကင်ဆာဝေဒနာကိုနှစ်ရှည်ခံစားခဲ့ရသူပါယောဂါကိုနှစ်တော်ကြာစေကူတာမှုပြုလုပ်နေတဲ့အချိန်ဒီလအစောပိုင်းမှာပဲအဆုတ်တချမ်းရံရံနာကြောင့်တရုတ်နိုင်ငံမှာစေကူတာမှုခံယူနေတဲ့အချိန်မှာအခုလိုဆုံးပါခဲ့တာဖြစ်တယ်လို့ NDA အဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်က VOA ကိုပြောပါတယ
်လွန်ခဲ့တဲ့နှစ်နဲ့ဆက်ကျော်23နှစ်ကျော်အတွင်းဟာကင်ဆာနဲ့အဆုတ်တချမ်းခွဲထားတယ်အဆုတ်တချမ်းပဲကြံတာနော်ဒီကျော်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ခေါက်သူတည်ယူမှာတော့ကုတယ်တော့ဒီဖက်ဆုတ်ဟာနည်းနည်းယုံတယ်ယုံတော့ကုရင်းနဲ့ကုရင်းကနည်းနည်းကောင်းလာပြီကောင်းလာပြီးနောက်ဆုံးမှသူရှေးပြောင်းတာတည်ယူကရှေးပြောင်းတာဆိုပူပြီးကောင်းတဲ့ဆဲနဲ့ပြောင်းတာပြောင်းတဲ့အခါနဲ့အဲ့ဒီဆဲနဲ့ဘယ်လိုလုပ်မသိဘူးတုံးရဲထဲမှာတစ်ခါနဲ့ခန္ဓာရဲ့ချရှင်းတော့လို့လူနဲ့ကွယ်လွန်သွားတာကျွန်တော်23ရက်နေ့ဒီလ23ရက်နေ့အဲကျွန်တော်လုပ်မယ်နော်အတူပါခန္ဓာတွေမိုင်းလာမှလုပ်မယ
်ဦးဆိုင်လေးဟာကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ရဲ့သမီးဖြစ်သူနန်းရင်နဲ့လက်ထပ်ထားတာကြောင့်ဖုန်ကြားရှင်ရဲ့သမက်ဖြစ်ပါတယ်မိုင်းလာမှကျင်းပမဲ့ဦးဆိုင်လေးရဲ့နာယီကိုဖုန်ကြားရှင်ရဲ့သား MND စီဦးစီးချုပ်ဖုန်တရွှင်တက်ရောက်မယ်လို့သတင်းတွေထွက်ပေါ်ပြီးမယ်မိုင်းလာပြောရေးဆိုခွင့်ရှိသူကတော့အလုံးကိုဖိတ်ကြားထားကြောင်းသာပြောပါရယ်ကွယ်လွန်သွားတဲ့ဦးဆိုင်လင်းနေရာကိုတားဖြစ်သူမိုင်းလာဒီဥက္ကဋ္ဌလည်းဖြစ်စီဦးစီးချုပ်လည်းဖြစ်တဲ့ဦးထိန်လင်းကတာဝန်ယူသွားမှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိတဲ့ဦးကြည်မြင့်ကပြောပါရယ်မိုင်းလာရက်တီချဲအနေနဲ့ဦးဆိုင်လင်းချမှတ်ထားတဲ့လမ်းကြောင်းအတိုင်းဆက်ပြီးတော့ကင်ဆွဲရက်တီမှာဖြစ်တယ်လို့သူက VOA ကိုအခုလိုပြောပါရယ
်တော့ကွယ်လွန်သွားပြီဆိုလို့ရှိရင်သူလှုပ်ထားတဲ့ငင်းချိုင်းရဲ့ဖွံ့ဖြိုးရေးလမ်းစဉ်အကြောင်းသူဆက်လက်ရှိတဲ့တော့မယ်မြန်မာတည်ယူနေစားမှာဒီငင်းချိုင်းရဲ့လည်းဆက်လက်ထနေတော့မယ်ဘူးရီစေဝါပပျောက်နင်းနေရေးစုကျွန်တော်တို့လည်းဆက်လက်ကြိုးစားဆောင်ရွက်တော့မယ်နောက်ကျွန်တော်တို့ဒီတွင်ရဲ့ငင်းချိုင်းရဲ့ရအောင်ကျွန်တော်တို့လည်းဆက်လက်ကြိုးစားတော့မယ်ကျွန်တော်တို့မျော်လင့်တာတော့ကျွန်တော်တို့ဒီမြန်မာပြည်ကကောင်းတဲ့ဘက်မှာလာအောင်ပြည်သူလူထုဟာဒုက္ခတဲ့ဘက်မှာမရောက်အောင်ကျွန်တော်တို့အဲ့လိုမျော်မှန်းနေတယ်
။ဦးဆိုင်လင်းဟာဗမာပြည်ကွန်မြူနတီပါတီဘကပ815စစ်တီတာရဲ့တပ်မတူဖြစ်ပြီးတော့1989ခုနှစ်အတွင်းကိုကန့်နဲ့ဝါတက်ဖွဲ့လိုနီးတူဘကပကနေခွဲထွက်ခဲ့တဲ့သူဖြစ်ပါတယ်ဒီနောက်မျိုးသားဒီမိုကရေစီမဟာမိတ်တက်မရော NDA ကိုတည်ထောင်ခဲ့ပြီးစစ်အစိုးရနဲ့ငြင်းငြင်းရယူခဲ့ပါတယ်နောက်ပိုင်းမှာမိုင်းလာကိုအထူးဒေသ၄ဖြစ်သတ်မှတ်ပေးခဲ့ပြီးစစ်တပ်နဲ့အပြည့်ရတာ35နှစ်ရှိခဲ့ပြီလည်းဖြစ်ပါတယ်စီးနိုင်ငံရေးလီလာသုံးသက်သူဦးတန်းစိုးနိုင်ကတော့ကွယ်လွန်သွားတဲ့မိုင်းလာဥက္ကဋ္ဌဦးဆိုင်လင်းဟာမိုင်းလာအတွက်အဖိုးတန်တဲ့လူတူဖြစ်ပြီးတော့မိုင်းလာဒေတာဖွံ့ဖြိုးတိုးတက်အောင်လုပ်ခဲ့သူဖြစ်တာမို့သူတည်ဆုံးတာဟာမိုင်းလာပြည်သူတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မှတ်ချက်ပေးပါရယ်
။ဒီပိုင်းလေးကိုလွန်သွားတဲ့ကိစ္စကတော့နော်မိုင်းလာအဖွဲ့အနေနဲ့မိုင်းလာဒေတာအနေနဲ့တော့ကြီးမားတဲ့ဆုံးရှုံးမှုလို့ပြောမှာပါပဲ။ဘာကြောင့်လဲဆိုတော့မိုင်းလာဒေတာကုလူညီညာရေးရတာနောက်ပြီးတော့ဒီဝိုင်းကကွန်ပျူတာတက်လာတဲ့ကိစ္စတွေအူဆိုင်လင်းရဲ့ကောင်းဆောင်မှုအောင်မှာဖြစ်လာတာဖြစ်ပါချမ်းတဲ့အခါညညရေးကမိုင်းလာရဲ့တည်ငြိမ်မှုတွေရည်ကြည်တယ်လေအဲတော့အဲဒီချမ်းတဲ့အခါညညအောင်လုပ်ပေးနိုင်တယ်အဲဘုက္ခု
ဒီသားတွေမှာလည်းစီရေးဩဇာနိုင်ငံရေးဩဇာကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်မိုင်းလာပြည်သူလူထုအတွက်ဒါကတော့ဒီခွဲစရာကောင်းတဲ့ကိစ္စပါလက်ရှိမှာတော့ကွယ်လွန်သွားတဲ့ NDAA
ဥက္ကဋ္ဌဦးဆိုင်လေးနိုင်ရည်တရေမမြတဇေယောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင်YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
မင်္ဂလာ ညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။သုတဆောင်လေး American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။လူတွေရဲ့နေစာတူဝါရှင်တန်နေထိုင်မှုတွေမှာမေတ္တာတရားပွားများပြီးတော့သတိနဲ့စင်ကျင်ထိမ့်သိမ့်နေထိုင်နိုင်အောင်တင် जा ပြသပေးနေတဲ့ဗုဒ္ဓရဲ့တရားတော်ကိုမြန်မာနဲ့ကမ္ဘာတဝန်းမှာပြန့်နှံ့စေချင်ပါတယ်လို့နိုင်ငံရခြားအထူးသာသနာပြန်ပွားရေးကြိုးပမ်းနေတဲ့သီလရှင်ဒေါက်တာသင်္ကာကီရီကမိန့်ပါတယ်သိမကြသေးခင်တုန်းကအမေရိကန်ပြည်ထောင်စုကိုသာသနာပြုခီးစဉ်ဖြစ်လောက်ရောက်ရှိလာတဲ့ဒေါက်တာသင်္ကာကီရီကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
ဆရာလေးဒေါက်တာတင်ကတိဘီတတိယရိုးရဲ့ဗီယူအီစပီယူတီလာပြီးတော့အခုလို့အချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ဦးတင်ပါတယ်ဖျားဆရာလေးကလည်းကျေးဇူးတင်ပါတယ်ဆရာလေးဒီမှာလာပြီးတော့ဆရာလေးရဲ့ ဒီတခါလာတာလေးချိန်မြောက်ဖြစ်ပါပြီအဲသူကကျွန်တော်ဆရာလေးစကေဂျူးလေးချွဲဆွဲပေးတယ်ဟိုတက်ကတူလန်ဆင်းတက်ကတူအဲ့လိုမျိုးသူတို့ဘာသာရေးနဲ့ဆိုင်တဲ့အသင်ဖွဲ့ပေါ့အဲ့ဒီမှာဆရာလေးကိုဘုဒ္ဓဘာသာနဲ့ပတ်သက်ပြီး၎င်းသူတို့နေ့စဉ်ဘဝတွေဖြတ်တန်းခဲ့တဲ့
sharing လို့ပြောရတာဆရာလေးဒီလိုလာတာစတုဒ္ဒအကျင့်မြောက်ဟုတ်ကဲ့ပါကျေးဇူးဆရာဆရာပြီးခဲ့တဲ့အခေါက်တည်တုန်းကလည်းအလားတူပဲဆရာလေးကဒီနိုင်အမေရိကန်မှာရှိတဲ့တက်ကတူတချို့မှာလာပြီးတော့ဒီလိုဆွဆွပြောသွားတဲ့အကြောင်းအရာပေါ့လေဆိုတာသနာဟိုဗုဒ္ဓဘာသာဆိုပေမဲ့လည်းအဓိကကလက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ပြောတာလို့နားလဲပါတယ်ဟုတ်တယ်လက်တွေ့ဘဝသူတို့နေ့စဉ်ဘဝတွေမှာဖြ stress တွေကိုဘယ်လို overcome လုပ်မလဲဆိုတာလေးတွေကိုတို့ဆယ်လေးက highlight လုပ်ပြီးတော့ပြောပါတယ်။တချို့တက္ကသိုလ်တွေကြတော့ကျောင်းသားလေးတွေကတက္ကသိုလ်ကျောင်းသားလေးတွေကျောင်းသူလေးတွေမေးတဲ့တို့ရဲ့ theory လေးလည်း position point ကနေဖြည့်ပေးရတာလေးတွေလည်းရှိပါတယ်။
အဲ့ဗုဒ္ဓဘာသာရဲ့ဒါအခြေခံမေတ္တာတရားပွားများတဲ့နည်းလို့နားလည်ပါတယ်။နောက်တရားကျင့်ကြံတဲ့ကိစ္စတွေ
။ဟုတ်ဟုတ်။နေ့စဉ်ဘဝလေးမှာမေတ္တာတရားလေးတွေနဲ့ပေါ့နော်။ဟိုသာဘရောသူတို့ရဲ့မိခွန်းတွေမူတည်လာပြောမယ်ဆိုရင်ဒေါသထွက်နေတဲ့လူတယောက်ကိုသူတို့ဘယ်လိုမေတ္တာပို့မလဲ။မပို့နိုင်ဘူးပေါ့နော်။အဲဒါဆိုတာဆယ်လေးကပြောလိုက်တဲ့လမ်းကြောင်းကိုဟိုတစင်ပွားရင်မပြောဘဲနဲ့ဒေါသမေတ္တာစပို့မယ်ဆိုရင်ကိုအရင် admire ဖြစ်တဲ့လူကနေစပြီးပို့လိုက်ပါ။အဲ့ဒီကနေတစင်တက်တက်ပြီးတော့ကိုရဲ့ဟိုပေါ့နော်မေတ္တာပွားနေလို့တဖြည်းဖြည်းနဲ့ချမ်းသာပါစေ၊ကျမ်းမာပါစေ၊ဘေးရန်ကင်းပါစေ။အဲဒီလိုနဲ့တဖြည်းဖြည်းတွားရင်တွားရင်နဲ့အိမ်ရောက်သွားမယ်၊ရွာလေးမျိုးလေးနဲ့ဒီကဘာတီရောက်သွားမယ်ဆိုတဲ့အနည်းလေးတွေပြောပြပါရစေ။ဟုတ်ကဲ
့။ဆရာလေးအခုလိုသာသနာပြုနေတာဘယ်လောက်ကြာပါပြီလဲခင်ဗျာ
။ဆရာလေးဟိုတွားနေတာကတော့အမေရိကန်ကိုလာနေတာတော့ အမေရိကန်မဟုတ်ဘဲနဲ့တခြားနိုင်ငံတွေရောဆရာလေးတို့အပြစ်ပါတလားနောက်ဆရာလေးကိုယ်တိုင်ကိုဟိုနိုင်ငံသားမှာပဲဟိုပညာသင်ထားရဲဆိုတာလည်းသိရတော့လေအဲ့ဒါလည်းပြောပြပါအောင်ဟုတ်ကဲ့ဆရာလေး2008ကနေ2015ထိရောအိန္ဒိယန် ပန်ချပီတက္ကသိုလ်ပတရားလာပေါ့ပန်ချပီနဲ့ပန်ချပီတက္ကသိုလ်ပတရားလာမြို့မှာအဲ့မှာ2015ဆန်ငါးတိမာစတာဘွဲ့နဲ့ပီအေချ်ဘွဲ့ကိုယူခဲ့ပါတယ်ဟုတ်ရောက်ခဲ့မှုတဲ့နိုင်ငံတွေကတော့ခုလိုသာသနာပြုရေးတော်လကောင်းဟိုပေါ့နော်လင်းတင်းတော်သွားတာတော့ဆယ်နိုင်ငံလောက်တော့ရှိပါတယ်ဟုတ်ကဲ့ဒီမှာဖျားဆိုဆရာလေးကမြန်မာနိုင်ငံမှာရောဆရာလေးဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဘာ ပမောက်ခဖြစ်နေဘီအေတန်းနဲ့အမေတန်းရေကိုစာရီးပို့ချနေပါတယ်ဗုဒ္ဓဆရာပြေးပြီးပြီးရင်နေပေါ်နိုင်ငံမှာ PhD လုပ်နေတဲ့တချို့ကျောင်းသားလေးတို့လည်း supervisor လုပ်ပေးနေပါတယ်ဟုတ်ကဲ့ပါ
ဆိုတော့ဆရာလေးကဒါဘယ်လိုပဲပြောပြောမြန်မာနိုင်ငံကနေပြီးတော့မှဒီနိုင်ငံဟိုဒီအမေရိကန်လိုပြီးတာအမေရိကန်ပြည်အောင်စုလိုနိုင်ငံတကြီးတစ်ခုကိုလာပြီးတော့သာသနာပြုနိုင်နေဆိုတာကဒီတပိတော်လိုမြန်မာပြည်ကဒီဆရာလေးတို့လိုလူတွေကတကယ်တော့ရှားပါတယ်အများကြီးမရှိပါဘူးဗျာဆိုတော့ဆရာလေးကိုယ်တိုင်ကအခုလိုမျိုးဒါဒီမှာမကြာလာပြီးတော့ဒီလိုသာသနာပြုရဲဆိုတာကဘယ်လောက်ထိဆရာလေးဒါကိုယ့်အတွက်အရေးကြီးတယ်လို့ယူဆပြီးတော့ဒီအလုပ်ကိုလုပ်ဖြစ်တယ်လို့လုပ်ဖြစ်တယ်ဆိုတာလည်းပြောပြပါခင်ဗျ
ဟုတ်ကဲ့ပါဆယ်လေးရဲ့ focus ကကျတော့ဆယ်လေးရဲ့ပေါ့နော် science တစ်ချောင်းချောင်းပဲဖြစ်ဖြစ်ဆယ်လေးရဲ့အကြံပေးဟိုလမ်းကြောပေါ်မှာပဲဖြစ်သူတို့စိတ်ထဲကိုနှစ်ဝမ်းသွားပြီးတော့ meditation ကိုစိတ်ကို mindfulness ရအောင်ယူတာပဲဖြစ်ဖြစ်စေသူတို့နေ့စဉ်ဘဝလေးတွေဖြတ်တန်းသွားတာပဲဖြစ်ဖြစ်စေနီးလေးကောင်းကောင်းလေးရသွားတယ်ဆိုရင်သူတို့ဘဝလေးတွေငင်းချမ်းသွားတယ်ဆိုဆရာလေးခြေနှက်ပါတယ
်ဆိုတော့ဆရာလေးအခုသာသနာပြုနေတဲ့စစောကပြောရတာမေတ္တာတရားပွားများတာတို့နောက်လူရဲ့စိတ်ကိုဟို
control
ထိန်းချုပ်ပြီးတော့ပေါ့နော်ဒီလက်တွေ့နေ့စဉ်ဘဝကျင်နေတဲ့နေရာမှာဘယ်လိုအကောင်းဆုံးဖြတ်တန်းမလဲဆိုတော့ပြောတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကဟိုအမေရိကန်ပြည်အောင်စုနိုင်ငံမျိုးမှာဆိုလူတွေကဖြစ်စည်းမှုတွေသိညာကြတယ်မြန်မာနိုင်ငံလည်းများပါတယ်လေဟိုလူတွေမှာတော့တတိကျေလည်ကြတဲ့အခါမှာတော့အမှုတွေကလည်းများကြတယ်ဆိုတဲ့ခါကြတော့ဆိုတော့အဲ့ဒါကိုလက်တွေ့အကျဆုံးနဲ့အကောင်းဆုံးဖြတ်တန်းဖို့ဆိုလို့ရှိရင်ဆရာလေးအနေနဲ့ဆရာလေးကသာသနာပြုနေတဲ့လမ်းစဉ်နဲ့ပဲပေါ့နော်ဘလို့များအကြံပေးပြီးတော့ပြောပြနိုင်လဲဆရာလေး
ဆရာလေးကတော့ဟောမေတ္တာပို့နည်းရလဲလွယ်ပါတယ်တတော်တွေအလုံးချမ်းသာကြပါလေချမ်းသာကြထားပါတော့ကိုယ့်ရဲ့အတိုင်းအဖြစ်ဆုံးအမေနဲ့အဖေပေါ့နော်အမေချမ်းသာပါစေမေချမ်းသာပါစေမိရန်ခင်ပါစေအဲ့ဒီနည်းတူပဲဆရာလေးတို့မိုးလင်းလို့အိယာထားတယ်ပဲဖြစ်ဖြစ်အိယာဝန်ခံနည်းမှာပဲဖြစ်ဖြစ်ဟိုခန္ဓာကိုယ်ကိုဘာဝင်လေထွက်လေလေးကိုပေါ့နော်ဝင်လေထွက်လေကိုပဲနာတိဖြာမှာစိတ်ကလေးထားပြီးတော့ဝင်သွားတယ်ထွက်သွားတယ်အဲ့လိုမျိုးစိတ်ကို short ချလိုက်ပြီးတော့အဲ့ဒီနည်းနဲ့လေ control လုပ်ပြီးတော့တနေ့ကို5မိနစ်လောက်ပဲဖြစ်ဖြစ်စိတ်ကိုထိန်းသွားနိုင်မယ်ဆိုရင်နေ့စဉ် used to လေးဖြစ်သွားမယ်ဆိုရင်အဲ့ဒါကလေကိုယ့်ရဲ့ inner level ပေါ့စိတ်ပိုင်းစိတ်ရဲ့ဆွမ်းအားတွေထက်သွားမှာဖြစ်ပါတယ်အဲ့ဒီနည်းနဲ့လေကြော်ဖြတ်လို့ရပါတယ်လို့
ဆောက်ပါရဆိုတော့ဒီသာသနာပြန့်ပွားရေးအတွက်ဆရာလေးနောက်ထပ်ကောဘာတွေလုပ်ဖို့စဉ်းစားထားတာရှိပါလဲ
ဆယ်လေးကကျတော့ပညာရေးလိုင်းကိုစိတ်ဝင်စားရဲဆိုတော့ဟိုဒီကိုတက်တဲ့ရရှိထားတဲ့ပညာလေးနဲ့ပြန်ပြီးမျှဝေထားတာကိုကြောင့်မို့ကျောင်းသားလေးတွေ9ယောက်ပဲဖြစ်ဖြစ်10ယောက်ပဲဖြစ်ဖြစ်ပညာရေးတက်သွားပြီးတော့ကမ္ဘာအလယ်မှာသူတို့ရဲ့သာသနာပြုလုပ်ငန်းတွေသူတို့ဘဝအနေနဲ့ဖြတ်သန်းမှုတွေပညာပြည့်စုံသွားမယ်ဆိုဆရာလေးလိုချင်တဲ့ပီတိတစ်ခုဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာနောက်တစ်ခုကတော့မေးချင်တာဆရာလေးနေတဲ့ဒါနိုင်ငံရဲ့ချမှာလာရဲဆိုတော့ကိုမိခင်ဘာသာစကားလည်းပြောရတော့တာမဟုတ်ဘူးလေဒီလိုမျိုးပို့ချရဲဆိုတဲ့နေရာမှာဆိုတော့ဆရာလေးဒီလိုအခြေအနေထိရောက်အောင်ဘာတွေကြိုးပမ်းခဲ့ရလဲဆရာလေးရဲ့အထောက်အမှုလေးတွေလည်းပြန်ပြီးတော့မျှဝေပြောပြပါဗျာ
ဆရာလေးကငငယ်တည်းကဟို16နှစ်တုန်းကဒီလိုရှင်ဖြစ်လာတာဆိုတော့အဲ့ဒီစကိုင်းတမိတ်ထုံးမှာနိုင်ငံသားတွေလာတယ်အခက်ကလေအဲ့ဆိုတော့ဆယ်လေးကလိုက်ပြီးတော့ရှင်းပြရင်းနဲ့ broken ပေါ့နော်အရန် crisis ဖြစ်ခဲ့တာပါအဲ့လိုနင်းနေပဲသူတို့ဆရာနေတင်ယူလိုက်ကိုကပေးလိုက်အဲ့လိုနင်းနေတခုဖြစ်ခဲ့တယ်ပြီးတော့ဟိုဗုဒ္ဓဆရာပြီးတော့ဟိုရောလိုက်ဆိုင်လိုက်ဆိုင်နေဆယ်လေးတဖြည်းဖြည်းနဲ့I don't know myself. တဖြည်းဖြည်းနဲ့အဲ့လိုမျိုးဖြစ်လာခဲ့တယ်လို့ပဲပြောပြရစေ။ကျေးဇူးရှိကြတဲ့ဆရာသမားရဲ့ညွှန်ပြချက်တွေလည်းဆယ်လေးအများကြီးခံယူပေးရပါတယ်ဟုတ်ကဲ့
။ဒီလိုနိုင်ငံရဲ့ခြားတိလာဖို့မှာရောဆရာလေးအခက်အခဲကြုံခဲ့ရတာရောရှိပါလားခင်ဗျာ
။ဟုတ်ကဲ့ဒီလိုပါပဲအခုလည်းလင်းလည်းမကုတ်အကျွေးဖြတ်ခဲ့ရပါအထင်မကြီးပါနဲ့
။ကဲပါခင်ဗျာ
။ကြံကြိုင်ပေးမှာ
။စ ဆိုတော့ဒီလိုကိုအခုဆိုအခုဆရာလေးပြောလို့ဆိုတာလေလက်မှတ်တော့အကျွေးနဲ့နာပြီးတော့နာရတဲ့ခက်ခဲတွေရှိတယ်ဆိုတော့ဒီလိုခက်ခဲကြတဲ့အတီသဒနာပြုဖို့ကဆရာလေးအတွက်ဘလောက်များရည်ကြီးပါလဲခင်ဗျာ
ရည်ကြီးတဲ့ပြောရမှာပေါ့နော်ကိုယ့်ရဲ့မြတ်စွာဘုရားရဲ့သာသနာကိုယ့်ရဲ့ပါရမီလည်းပါတယ် talent လည်းနည်းနည်းရှိရကြမို့သွားပြီးရမယ်အခွင့်အရေးလည်းရှိတဲ့အခါကျရှင်လေးသွားရတာကိုလည်းဂျင်းနဲ့နှစ်သိမ့်ဖြစ်တယ်သွားလို့ရလာတဲ့သူတို့ဘက်က respect ကိုလည်းရှင်လေး appreciate ဖြစ်ပါတယ်အဲဒါကြောင့်မို့လို့ရှင်လေးဒီဟာကိုသွားချင်တယ်ပေါ့နော်နောက်လည်းအခွင့်အရေးရှိရင်သွားပါဦးမယ်ပေါ့အဲ့လိုမျိုးလေးနဲ့ပဲရှင်လေးဟိုသူတို့ရဲ့ target ကိုလည်းရောက်စေချင်တယ်လေသူတို့ရဲ့ဘဝလေးကိုနှိမ်ချစေချင်တယ်meditation လေးဖြစ်ပြီးတော့ mindfulness လေးတွေရသွားတာကိုလည်းဖြစ်စေခြင်းနဲ့အဲ့ဒီနည်းနဲ့ပဲဆက်ပြီးကျင့်တတ်တာပါကိုယ့်အတွက်ကကျတော့ပေးလိုက်ရတဲ့ပီတိကိုသဘောကျတယ်နော်ဆရာလေးတို့ငယ်ငယ်တုန်းကဆိုတာတွေကဟိုအိမ်မထဲမှာတော့မမခဲ့ရဘူးအကြောင်းတရားတွေကိုအရှိရှိအပြုခဲ့တဲ့စေတနာဖြူစင်မှုလေးတွေကဒါတွေအကြောင်းဆက်ဆက်သွားတာပေါ့အဲ့လိုမျိုးလေးတွေနဲ့ပဲသူတို့လည်းရှေ့ကောင်းကောင်းသွားပြီးနောက်တည်ပြန်ကောင်းသွားစေခြင်းနဲ့ဆန္ဒရရှိတာပါဟုတ်ကဲ့ပါ
ဆရာလေးတပည့်တော်တို့ရဲ့ VA ဒါစတူဒီယိုရုံးနဲ့ထီကိုလာပြီးတော့အချိန်ပေးပြီးတော့အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာလေးကလည်းအားလုံးပဲမေတ္တာပို့ပါတယ် POE Wine Order အားလုံးကိုလည်းဆရာလေးထူးကျေးဇူးတင်ပါတယ် POE Wine Order တို့နဲ့အထူးတကားကဘာကြီးအားလုံးနဲ့ကျမ်းမာချမ်းသာငြိမ်းချမ်းပြည့်မြတ်တာတရားတွေနဲ့တတိတရားတွေနဲ့ဖြတ်သန်းနိုင်ကြပါစေလို့လိုရာပန်းနိုင်ရောက်ပါစေလို့ဆုတောင်းအပ်ပါသည်ပြည့်စုံပါစေ
American ပြည်ထောင်စုကိုသာသနာပြုခီးစဉ်လာရောက်ခဲ့တဲ့ဒေါက်တာသိန်းကာသီရီကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အစပိုင်းမှာဆရာလေးရဲ့ဘွဲ့နာမည်ကိုမှားယွင်းဖတ်ရှုမိတဲ့အတွက်တောင်းပန်ပါတယ်။အခုဆက်ပြီးတော့တူတာဆောင်လေ American တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒုသမ္မတကမလာ Harris ဒီမိုကရက်သမ္မတလောင်းဖြစ်လာတာကြောင့်အမျိုးသမီးလူနည်းစုဝင်တွေလူငယ်အများအပြားလာမဲ့ရွေးကောက်ပွဲမှာမဲပေးလိမ့်မယ်လို့မျှော်လင့်ကြောင်းမဲဆန္ဒရှင်တွေကတုံ့တက်ပါတယ်အထူးသဖြင့်မဲဆွဲစည်းရုံးတဲ့အခါမှာတယောက်နဲ့တယောက်နာကျင်ထိခိုက်စေတဲ့အသုံးနှုန်းတွေရှောင်ရှားကြဖို့ကိုလည်းထောက်ပြပါတယ်ဒီသတင်းပတ်ရဲ့သုတဆောင်လေအမေရိကန်တခွင်မှာကိုအောင်အောင်ကတင်ပြပေးထားပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့အမျှမထင်မှတ်တဲ့နိုင်ငံရေးပြောင်းလဲတွေလည်းဖြစ်နေပါဗျ။အမေရိကန်အဓိကပါတီကြီးနှစ်ရက်ကကိုယ်စားလှယ်လောင်းတွေပထမဆုံးအကြိမ်စကားဆက်ထုတ်ပွဲကျင်းပပြီးချိန်မှာဆိုရင်ဒီမိုကရက်တီအတွက်စိတ်ပြတ်အားရော့စရာပါ။ဒါပေမဲ့လည်းဒီအချိန်နေတာရှည်မခံခဲ့ပါဘူး
။မကြတဲ့ခင်ဗျာပဲဒီသူတို့ရွေးကောက်ပွဲဘိုင်ဒန်နဲ့ဖော်မာထရမ့်debate လုပ်တဲ့ချိန်မှာတော်တော်လေးမြင်နေရတဲ့ former Donald Trump ကနေအနိုင်ရရှိတဲ့ဖက်ကိုအများကြီးဆွဲဆောင်မှုရှိတယ်။ဒါပေမဲ့အခု Kamala Harris ကိုသူတမရရောင်းနေရာမှာရွေးပြီးအချင်းအဖြစ်ဒီတော်တော်များများတော့သူတို့ရဲ့ဘလိုပြောမလဲဆိုရှင်တော်တော်များများပို့ပြီးတော့မဲပေးချင်တဲ့စံတရှိလာမယ်လို့တော့မိချမ်းမျှော်လင့်တယ်အထူးသဖြင့်သူရဲ့ဒီvice president the team work about ko ywe pe a cha phet le di lu a yin dong ga mae ma pe chin de lu nge twe yo a myo tami twe yo khu soe do po 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 pi lo mae pe chin de center shi la mae lo do myo lin cha ba de
Kamala Harris a American tamai ma patthama song a myo tami dutiya tamara phin 2022 khu ne January 20 ma jan chain kae ba de ဒုသမရဟာအထက်လွှတ်တော်ရဲ့ဥက္ကဋ္ဌလည်းဖြစ်တာကြောင့်အထက်လွှတ်တော်အတွင်းဥပဒေပြူရမှာဝင်ရောက်မဲပေးလို့ရပါတယ်။ဥပဒေအတည်ပြုဖို့ Republican နဲ့ Democrat ကြားမဲရလက်ချင်းတူတဲ့အခါမှာ Democrat တဦးဖြစ်တဲ့ဒုသမရ Harris ဟာစံချိန်တင်လောက်အောင်အချိန်ရင်းများစွာဝင်ရောက်မဲပေးပြီးတော့ဥပဒေတွေကိုအတည်ပြုခဲ့ရမှာနှစ်ပေါင်း200အတွင်းအများဆုံးဖြစ်ခဲ့ပါတယ်။Kamala Harris က2019ခုနှစ်မှာ Democrat အထက်လွှတ်တော်အမတ်ဖြစ်လာတာပါအထက်လွှတ်တော်အမတ်ဖြစ်နေချိန်မှာတရားရေးလွှတ်တော်ကော်မတီမှာပါဝင်ခဲ့တယ်လို့ထောက်လှမ်းရေးကော်မတီမှာလည်းတာဝန်ထမ်းဆောင်ခဲ့ဘူးပါတယ်2010တုန်းကတော့ Harris ဟာ California ပြည်နယ်ရဲ့ရှေ့နေချုပ်ဖြစ်ရွေးချယ်ခံခဲ့ရပါတယ်ရှေ့နေချုပ်တာဝန်ထမ်းဆောင်နေချိန်မှာမူရစေဝါရောင်းဝယ်တဲ့ဂိုင်းတွေကိုလိုက်လံနှိမ်နှင်းခဲ့တယ်လို့နစ်နာခဲ့သူ American တွေဘက်ကခုခံကာကွယ်ရင်းအလုံးအတွက်ဒေါ်လာဘီလီယံနဲ့ချီရောကြီးငွေရရှိအောင်ဆောင်ရွက်နိုင်ခဲ့ပါတယ်
ကျွန်တော်မမေရှိုက်ကိုရန်လည်းပဲဒါဟ
ဟိုအမေရိကန်ပြည်ထောင်စုမှာလာပြီးတော့ရွှေ့ပြောင်းအခြေချနေထိုင်သူတူဖြစ်တဲ့လူနည်းစုဝင်ပေါ့နော်အဲကမလာဟဲရစ်ဆိုလို့ရှိရင်လည်းပဲအဖေကတော့လူမဲအမေကတော့ဒါကျွန်တော်တို့မြန်မာနိုင်ငံနဲ့အိန္ဒိယအိန္ဒိယနိုင်ငံကဆိုတဲ့အခါကျတော့ကိုကဒီမှာလူနည်းစုဝင်တယောက်အနေနဲ့ပေါ့လေနောက်အမျိုးသမီးလည်းဖြစ်တဲ့အခါကျတော့ဒီဒုသမရကမလာဟဲရစ်ရဲ့အနေအထားပေါ့ဒီရွေးကောက်ပွဲမှာဘယ်လိုထင်ပါလဲ
မိန်းကလေးတယောက်အနေနဲ့ကြည့်မယ်ဆိုရင်သူ့မှာလည်းလုံအားလုံနိုင်စွမ်းကန်နိုင်စွမ်းရှိလို့ပဲဒီနေရာကိုရောက်လာတာဖြစ်တယ်။ဒါပေမဲ့လူပြောတဲ့အတိုင်းပဲ minority ဖြစ်တဲ့ခါကျတော့သူ့ကိုအလိုမျိုး vice president နေရာချီတောင်ရောက်လာနိုင်တယ်ဆိုလို့ရှိရင်ဒီ America မှာရှိတာထဲမဟုတ်ပဲနဲ့တကဘာလုံးမှာရှိတဲ့လူတွေကသူတို့တော်ရတတ်တယ်စူးစားတယ်ဆိုလို့ရှိရင်သူတို့နေရာဒီလိုမျိုးနေရာရနိုင်တယ်ဆိုတော့အရန်ကောင်းတဲ့အချက်ဖြစ်တယ်ပြီးတော့ဒီသူသူတမ္မရနေရာမှာသူ့နေရာပေးလိုက်ချင်းသူ့တမ္မရနေရာနေရာပေးလိုက်မယ်ဆိုလို့ရှိရင်ဒီ voter တွေကလည်းဒီ main ကလေးအများစုလည်း minority voter တွေလည်းသူ attraction ရှိလာမယ်လို့တော့မျှော်လင့်တယ
်မမေရှိုင်းကဒါအမေရိကမှာဒါမဲပေးလို့ရနေတယ်ဆိုတဲ့အခါကျတော့ကိုယ်သာမဲပေးမယ်ဆိုလို့ရှိရင်ပေါ့လေဘလို့တမ္မရမျိုးကိုကိုရွေးချယ်မဲပေးမယ်လို့ထင်ပါလဲ
မေရှာရကြတော့ဒီကျောင်းနဲ့အခုတက်နေတော့ဆိုတော့ဒီinternational post ဆန်တဲ့ဟာရဲ့ပြီးတော့ domestic မှာလည်းဒီအလိုမျိုး inflation economic ဖက်ကိုမြတ်မြတ်တတအဲ့လိုမျိုးဒီ domestic affair ကိုပဲလို့အရေး queue ဆိုက်ပြီးတော့မှ international affair ကို queue မဆိုင်တဲ့လူရဲ့ပြီးတော့မှဒီ party တခုဒီinternational affair and domestic affair မြန်မာတတလုတ်ပေးနိုင်တဲ့လူအဲ့လိုမျိုးတော့မဲပေးဖို့မျှော်လင့်ထားပါတယ
်ဒီနေ့ချင်းပမဲ့ရွေးကောက်ပွဲကာလမှာ Republican သမ္မတလောင်း Donald Trump တနက်နေ့ပြစ်ခတ်လှုပ်ကြံခံရပါတယ်ဒါပေမဲ့လည်းနယူးယောက်ကသာထိပ်ပြီးတော့အသက်ဘေးကလွတ်မြောက်ခဲ့ပါတယ်နိုင်ငံရေးဘဝရာချင်းသဘောထားမတိုက်ဆိုင်ကြပေမဲ့လည်းအခုလိုပြစ်ခတ်လှုပ်ကြံမှုကတော့သမ္မတ Joe Biden အပါအဝင်အလုံးကဆန့်ကျင်ရှုတ်ချပါရယ်အခုလိုအသက်ဘေးလုံခြံတာတွေအထိဘာကြောင့်ဖြစ်လာတာပါလဲဘယ်လိုသင်ခန်းစာတွေယူနိုင်မှာပါလဲ
Former President Trump နဲ့ assassination အသက်ကဘူးဖြစ်ပျက်ကိုကျွန်တော်တို့တွေ့ခဲ့တယ်ဒါပေမဲ့ဒီဟာအမှန်မှာတော့ထူးဆန်းတဲ့အရာမဟုတ်ပါဘူးဘာလို့ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့လက်နှစ်ငါးနှစ်၆နှစ်ကိုကျွန်တော်တို့ပြာကြည့်မယ်ဆိုလို့ရှိရင်ဒီ rhetoric ပေါ့လေကျွန်တော်တို့အပြောအဆိုစကားလုံးသုံးတဲ့ဟာတွေရယ် individual တယောက်ပုဂ္ဂိုလ်အနေနဲ့သုံးတဲ့ဟာတွေကတော်တော်ကိုလူထိတဲ့အနာကျင်စေတဲ့အသုံးထုံးတွေကျွန်တော်တို့တော်တော်သုံးလာတာကိုကျွန်တော်တို့တွေ့ရတယ် former president ကိုတိုင်ပြီးတော့လည်းကျွန်တော်တို့ဒီ congress မှာ senators congressmen တချို့တွေကအဲ့ဒီနောက်ကိုလိုက်ပြီးတော့မှပြောလာခဲ့တာကိုကျွန်တော်တို့တွေ့ရတယ်ဒီမှာပဲကျွန်တော်တို့ပြန်စဉ်းစားဖို့လို January 6 2021မှာဖြစ်ပျက်ကိုကျွန်တော်တို့ပြန်စဉ်းစားဖို့လို့အဲ့ဒါလဲ development အကြဖက်မှုတွေပါပဲပြီးတော့လဲတခြားနေရာမှာအများကြီးကျွန်တော်တို့တွေ့ခဲ့တယ် Michigan တို့ဒီ California တို့မှာသူတို့ senators တွေကိုတတ်ဖြတ်ဖို့ကြိုးစားမှုတွေကျွန်တော်တို့တွေ့ရတယ်ဆိုတော့အခုက very polarized party နဲ့ party ရအစားကျွန်တော်တို့တွေးရတယ်ဒီစိတ်မကောင်းပါဘူးဒါပေမဲ့ဒီဟာကျွန်တော်တို့ lesson လို့ပဲကျွန်တော်မြင်ပါတယ်ဒီအဖြစ်ပြက်ကနေစားပြီးတော့မှကျွန်တော်တို့ကtone down ပေါ့လေကျွန်တော်တို့အပြောအဆိုကအစားတယောက်နဲ့တယောက်ဒီနိုင်ငံရေးတဘောထားခြင်း policy မူဝါဒကမတူညီမှုတွေရှိပါတယ်အဲ့ဒါနိုင်ငံရေးမှာတော့ရှိသင့်ပါတယ်ဒါပေမဲ့ civility ဆိုတဲ့တရားနဲ့တရားယုံကြည်မှုနဲ့တရားနဲ့တရားလေးစားပြလာလေးစားမှုနဲ့ကျွန်တော်တို့ကဒီနိုင်ငံရေးကို discourse လုပ်ဖို့ကအရေးကြီးတယ်ဆိုတာကိုကျွန်တော်တို့ lesson နဲ့ reminder အတိအပြပေးတယ်လို့ကျွန်တော်တို့မြင်ပါတယ်
ခုခါဒုသမရကမလာဟဲရစ်စာ သူ့ရဲ့လက်တွဲဘက်ဒီမိုကရက်ဒုသမရာလောင်းအဖြစ်မင်းနီဆိုတာပြည်နယ်ဥချုပ်ရေးမှူးတင်ဝေါ့စ်ကိုရွေးချယ်လိုက်ပါတယ်တင်မော့ဇာအမေရိကန်ပြည်တွင်းလုံခြုံရေးအရေးတပ်ဖွဲ့ဝင်ကျောင်းဆရာအမေရိကန်ဖတ်ဘောအားကစားနည်းပြအောက်လွတ်တော်အမတ်တွေအဖြစ်လဲတာဝန်ထမ်းဆောင်ခဲ့ပူပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆောင်လင်အမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်ဩဂုတ်လမှာဂျပန်နိုင်ငံဟီရိုရှိမားနဲ့နာဂါဆာကီမြို့တွေမှာကျဲချခဲ့တဲ့ဒီအနုမြူဘုံနဲ့ပတ်သက်ပြီးတော့သိပ္ပံပညာရှင်တွေကအနုမြူခေတ်ကိုကူးပြောင်းမှုတီထွင်ခဲ့တဲ့အနုမြူဘုံအကြောင်းဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်မေးမြန်းတင်ပြထားပါဗျာ။
ဩဂတ်စ်လဆိုလို့ရှင့်1945ခုလွန်ခဲ့တဲ့နှစ်ပေါင်း89နှစ်ကပေါ့နော်အနုမြူဘုံကိုစတုံးနဲ့လာပါစေဆိုတော့ဒီအနုမြူဘုံနဲ့ပတ်သက်ပြီးသိချင်လို့ပြောပြပေးပါစေ
ကောင်ကူရ95ခုဖြစ်တာပေါ့အမေရိကန်ကဂျပန်ရဲ့မြေပေါ်မှာအနုမြူဘုံကိုစတင်သုံးတာပေါ့ဒါကဘာမှာပထမဆုံးနဲ့နောက်ဆုံးသူတွေပေါ့ချရတဲ့အနုမြူဘုံပဲအမှန်တန်နာစရာကောင်းတဲ့ဒီအဖြစ်ရတွေကိုကျွန်တော်တွေ့မြင်ပြီးတော့လူတွေသင်ခန်းစာယူဖို့ပေါ့လေသိပ္ပံပညာရှင်တွေကဒါကိုအနုမြူခေတ်တစ်ခေတ်စမ်းသစ်တီထွင်တွေ့ရှိလိုက်တယ်လို့ပြောချင်ပါတယ်အနုမြူဘုံဟာတကယ်တော့ကျွန်တော်တို့တာမန်ဓာတ်ပြုခြင်းနဲ့လုံးဝမတူတဲ့အတွင်းကနေကလီစာကိုထုတ်တော့အထုံးပြုနိုင်တဲ့ပညာရပ်ကိုတွေ့ရှိတာဖြစ်တယ်။ဒါကကဘာမှာအရေးကြီးတဲ့ခက်တစ်ခက်ကိုကြောင်းသွားတယ်လို့လည်းယူဆနိုင်တယ်။ဒါကြောင့်ဒါအမှန်အရေးကြီးတာပေါ့လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ပါဆရာ။ဆက်ပထမဆုံးကျဲတာကဟီရိုရှိမားမှာနော်ဆရာဂျပန်မှာဂျပန်နိုင်ငံကဟီရိုရှိမားမှာလူတွေလည်းတော်တော်တည်ကြတယ်ပြော။အဲ့တော့ကျဲတဲ့ဘုံအမျိုးအစားနဲ့ဘယ်လိုကျဲတယ်ပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါဆရာ
။အဲပထမဆုံးကတော့လုံးဝတဲ့90ကိုနှစ်ကအကူလ6ရက်နေ့ကဟီရိုရှိမားမြို့ကိုကျဲချတဲ့ဘုံကိုသူက little boy လို့နာမည်တထားတယ်ကလေးလေးပေါ့ဒီဘုံက uranium 235နဲ့လုပ်တဲ့ဘုံလို့အဲ uranium isotope ပေါ့အဲ့ဒီ isotope ပါမတည်မြဲဘူးမတည်မြဲတော့သူ့ကိုကျွန်တော်တို့က neutron နဲ့သွားတိုက်လိုက်ပြိုကွဲတယ်ဒါပေမဲ့ဒီတိုင်းပြိုကွဲတာမဟုတ်ဘူးလေဆက်ခါပြိုကွဲအောင်ပြုလုပ်နိုင်တယ်ဆိုရင်ဆိုရင်ကအများကြီးထွက်ခါတိုင်းလို nucleus အပြင်ကဓာတ်ပြုခြင်းမဟုတ်ဘူးအတွင်းမှာဓာတ်ပြုခြင်းဖြစ်တဲ့အတွက်ဆိုရင်ကအမတန်ကြီးကြီးမားမားထွက်လာပါတယ် nucleus ကို neutron နဲ့တိုက်လိုက်တဲ့အခါမှာ nucleus ကနှစ်ပိုင်းပြုတ်ပွဲသွားလို့ပေါ့ဥပမာ uranium 235ကနေပြီးတော့ cerium တို့လိုမျိုးလက်တို့လိုမျိုးသွားဖြစ်တယ်အဲ့တော့ तू ကဓာတ်ပြောင်းသွားတဲ့အတွက်ကျန်တဲ့နေရာမှာကျန်တဲ့ပစ္စည်းတွေတချို့ဟာဆိုရင်ဖြစ်ပြောင်းသွားအစ်ဆိုင်အမှန်ကြီးမာတယ် TNT ဘုံလို့ခေါ်တဲ့ရန်ဘလူးအားအမှန်ကောင်းတဲ့ဟာပေါ့လေအဲတန်ချိန်ပေါင်း15,000လောက်ထိတူညီတဲ့ဘုံကိုဟီရိုရှိမားမြို့မှာသွားကျဲချပါတယ
်အပြည့်စီရအောင်ဆရာ
အပြည့်စီကတော့တကယ်တော့မြို့ရဲ့65ရာခိုင်နှုန်းလောက်တော့ပြည့်စီသွားတယ်လူကတော့ကျွန်တော်ထင်ပါတယ်3,000-4,000လောက်ရှိတဲ့ဟီရိုရှိမားမြို့မှာလူရေ9,000လောက်ပါချက်ချင်းသေသွားတယ်ဒါပေမဲ့နောက်ထပ်တစ်နှစ်လောက်ကြာတဲ့အခါမှာတစ်သိန်းလောက်ထပ်သေသွားတယ်ဒီအပြည့်စီကတော့အမှန်ကြောက်စရာကောင်းပါတယ်အနုမြူဘုံကျဲချလိုက်တဲ့ဒီပြိုင်နဲ့ 11.4 စတူရမီတာပေါ့အတွင်းကပစ္စည်းအကုန်လုံးကချက်ချင်းလို့ပစ္စည်းသွားတယ်လူတွေတိရစ္ဆာန်တွေအပင်တွေပါအကုန်လုံးသေသွားတယ်ဒီဟီရိုရှိမားမှာအမှသူကြံခဲ့တဲ့ dome ဆိုတာရှိတယ်လေအမှန်တန်ထူထဲတဲ့ concrete တွေနဲ့လုပ်ထားတဲ့ဟာတန်တွေတွေနဲ့လုပ်ထားတဲ့ဟာအနှဲငယ်ကြံခဲ့တဲ့ဟာကိုယနေ့ထိပြကမ်းမှာပြထားတာရှိတယ်လေဒီကြောက်စရာကောင်းတဲ့ဘုံရဲ့ပမာဏဟာသေးတယ်လို့ဆိုရမယ်အဲ့ချက်ပူပြီးတော့ကြီးလာတော့နဂါစကီမှာခြားတဲ့ဘုံပဲဖြစ်တယ
်ဟာနဂါစကီကနောက်ဟိုက3ရက်နေမှခြားတယ်နော်ဆရာ
ဟုတ်တယ်9ရက်နေပေါ့ဩဂုတ်လ9ရက်နေမှာငါကစကီမှာခြားတယ်သူကြတော့ Fat man လို့ခေါ်တဲ့ဘုံကိုသုံးတယ်။သူကတော့ plutonium isotopes ကိုအသုံးပြုထားတော့ပေါ့။အဲ့တော့မတူတော့မတူဘူးဘုံညာမတူဘူး။ Nagasaki ဘုံမှာချတဲ့ဘုံကပို့တော့အားပြင်းတယ်။ TNT ရန်ဘလူးတန်ချိန်2000နဲ့ညီမျှတယ်လို့တွေ့ရတယ်။ဒီမြို့ကတော့သေးသေးလေးပေါ့လေ။သေးသေးလေးဆိုတော့လူရေ3000လောက်အဲ့မှာတခါလဲပြေဆုံးရတယ်။ဒီဟာတော့ဂျပန်ကအရန်ကိုတုံ့လှုပ်သွားတော့ပေါ့။အမေရိကန်ကလည်းသူတို့ထပ်တော့လုံနိုင်သေးတယ်ဆိုတော့ပြောတော့နောက်တပတ်ကြာပေါ့ဩဂုတ်လ15ရက်နေ့မှာအပီးပိုင်လက်နဲ့ချလိုက်ပါတယ်စစ်ပြေငိမ့်လိုက်တာပေါ့အဲ့တော့ဒါစစ်ပြေငိမ့်အောင်လုံနိုင်တဲ့ဘုံဆိုတော့လည်းတချို့ကယူဆရတယ်ဒါပေမဲ့တောက်စီကကောင်းတာကဒီဘုံတွေကတနိုင်ငံတနိုင်ငံထိန်းချောင်းနိုင်တယ်ဆိုတော့ဘုံတွေအပြိုင်ဆိုင်လုပ်ကြတယ်နဂါဂါစကီတို့ဟီရိုရှိမာတို့မှာချတဲ့ဘုံကိုကျွန်တော်တို့ကfishing ဘုံလို့ခေါ်တယ် fishing ဆိုတာအပိုင်ပိုင်ကွဲသွားတယ်ဒီ uranium တို့ plutonium တို့အပိုင်ပိုင်ကွဲသွားတယ်နောက်တစ်မျိုးဘုံကတော့ nuclear ဘုံလို့ပဲခေါ်တယ် thermonuclear ဘုံလို့လည်းခေါ်တယ်အဲ့ဒါကတော့ fusion ဘုံလို့ခေါ်ပါတယ် hydrogen တွေပေါင်းတော့ helium ဖြစ်သွားတဲ့ဘုံပါသူကတော့အင်အားအမှန်တန်ကြီးသွားတယ်ခုနကဟီရိုရှိမာမှာချတယ် Nagasaki မှာချတယ်ဟာရန်ဘလူးတန်ချိန်2000လောက် TNT တန်ချိန်2000လောက်နဲ့ညီတယ်လို့ပြောတယ်။ဒါပေမဲ့ fission ဘုံကြတော့တန်ချိန်ပေါင်း10သန်းလောက်ထိအနည်းဆုံးရှိတယ်။ဘလူးနဲ့တူလဲဆိုနေပေါ်မှာပေါက်ကွဲနေတဲ့ပုံစံမျိုးပဲ။ကျွန်တော်တို့အကုန်လုံးသံမိုနျူကလီးယားဆိုတာအလင်းနဲ့ထွက်တယ်၊ရောင်ခြည်တွေလည်းထွက်တယ်၊ပျက်စီးမှုလည်းအမှန်တန်များတယ်။တန်ချိန်10သန်းလောက်အနည်းဆုံးရှိတော့ခုနနဲ့စဉ်းစားရင်အစပေါင်းတထောင်လောက်တော့မှများတယ်အဲ့တော့ဘိုးတော်ကမြို့တစ်မြို့ဖြတ်နိုင်တယ်ဆိုရင်အခုကမြို့10မြို့နဲ့မြို့100ကျားထီအောင်တခါလဲဖြတ်စီနိုင်တယ်လို့ကျွန်တော်ယူဆကြတယ
်ဟီရိုရှိမာနဲ့နာဂါကီမာဒီကျဲတဲ့ဘုံနေပေါ့နော်ဓာတ်ကြောင်ကြီးတဲ့နဲ့နောက်ဆက်တွဲအခြေအနေရောဒီဓာတ်ပြုတ်ဘုံနေပါရင်းနည်းနည်းရှင်းပြပေးပါဆရာ
သူကအယ်ဖာရောင်ကြီးဘီတာရောင်ကြီးဂမ်မာရောင်ကြီးဆိုရောင်ကြီးထုံးမျိုးထွက်တယ်အဓိကတော့ဂမ်မာရောင်ကြီးအဲ့ဒီအလင်းကမြင်တော့မမြင်ရ X-ray လိုမျိုးပဲ။သူကသွေးပြည်ဥတွေကိုပျက်စီးစေပြီးကန်ဆာရောဂါတွေဖြစ်ကြတယ်။လူကီမီးယားလို့ခေါ်တဲ့သွေးကန်ဆာတွေအများကြီးဖြစ်ကြတယ်။ကလေးမရနိုင်ဘူး။မှန်ညာချို့ရင်တာပေါ့။နော်ယူသွားတယ်ကြောင်သွားတယ်။စားတော့ဆရာတွေ radiation ကလည်းတော်တော်လေးဆိုးပါတယ်။မြေကြီးပေါ်ရောက်သွားလို့မြေကြီးမှာရှိတဲ့ပစ္စည်းတွေကတခါအနုယူတတ္တိကြွားတယ်။အဲ့ဒီမြေကြီးမရှိတဲ့အပင်တွေကမြက်တွေပါညာတွေကိုနွားတွေကစားတယ်တိရစ္ဆာန်တွေစားတယ်အဲ့တိရစ္ဆာန်တွေလူတွေစားတော့နောက်တစ်ဆင့်ထပ်ပြီးတော့ယောဂါတွေရပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
Talk မျိုးသက်မေးမြန်းတင်ပြပေးခဲ့တဲ့သိပ္ပံနဲ့ဤပညာခဏပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတလဲပြောပြပေးပါမယ်ရှင
်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်လို့ဒီအွန်လိုင်းကနေတိုက်ခိုက်မှုတွေကိုအီရန်ကတိုးမြှင့်လှုပ်ဆောင်နေတယ်လို့ Microsoft ဤပညာကုမ္ပဏီကြီးကသတိပေးလိုက်ပါတယ်အထူးသဖြင့်ဘဲပါတီကိုထောက်ခံမှုများတယ်လို့တိတိကျကျမပြောနိုင်သေးတဲ့ပြည်နယ်တွေမှာပြီးခဲ့တဲ့လတဲ့အတွင်းမှာသတင်း website အတူတွေဖန်တီးနိုင်ငံရေးစီးရုံးလှုပ်ရှားသူတွေအဖြစ် online ကနေအယောင်ဆောင်လှုပ်ရှားပြီးတော့ American မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကိုပြောင်းလဲနိုင်အောင်အီရန်ကလှုပ်ဆောင်နေတာတွေ့တယ်လို့ Microsoft ကပြောပါတယ် Microsoft ဤပညာကုမ္ပဏီကဒီနေ့ထုတ်ပြန်တဲ့ဒီချိန်ချောက်ရန်သစ်တွေအကြောင်းအစီရင်ခံစာမှာဖော်ပြလိုက်တာပါAmerican ပြည်ထောင်စုမှာနိုင်ငံရေးအမြင့်သဘောထားကွဲပြားမှုတွေကိုအတုံးချပြီးတော့မှပိုမိုစိတ်ဝမ်းကွဲစေတဲ့သတင်းစကားတွေကိုအီရန်အပြင်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းအွန်လိုင်းကနေဖြန့်ပြီးရွေးကောက်ပွဲကိုလွှမ်းမောင်းနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းကိုလည်းအစီရင်ခံစာထဲမှာကြေညာထားပါတယ်။ထိုင်းနိုင်ငံမှာတော့ဒီတရားရုံးအမိန့်နဲ့ဖျက်သိမ်းခဲ့ရတဲ့အဓိကအတိုက်ခံပါတီကဒီနံပါတ်1နဲ့ခေါင်းဆောင်တဲ့ပါတီကိုပြန်လည်ဖွဲ့စည်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလွှတ်တော်မှာအမတ်နေရာ152နေရာအနိုင်ရခဲ့တဲ့ Move Forward ပါတီကနေလူထုပါတီလို့အဓိပ္ပာယ်ရတဲ့ပါချာချွန်းတို့နံပါတ်1ပြောင်းလိုက်ပြီးတော့ဤပညာပိုင်းစွန်ဦးတီထွေသူအသက်38နှစ်အရွယ်နာတာဖွန်ရမ်ပန်ယော့ဝုဒ်ကိုခေါင်းဆောင်အဖြစ်နဲ့ရွေးချယ်ခဲ့ပါတယ်ဒီ move forward party အမှုဆောင်ဗုဒ္ဓဝင်တွေကိုတော့10နှစ်နိုင်ငံရေးမလုပ်ရလို့တရားရုံးကတားမြစ်ထားပါတယ်။တရားဝင်လှုပ်တော်ကိုယ်စားလှယ်ဖြစ်ဆက်လက်လှုပ်ဆောင်နေသူအားလုံးပါတီသစ်မှာပြောင်းလဲပါဝင်ခဲ့ကြပါတယ်။
လာစားကောင်းကောင်းရမယ်လို့ဒီဖျားယောင်းသွေးဆောင်ပြီးတော့ရှစ်တောင်အရှနိုင်ငံတွေကိုအွန်လိုင်းရာဇဝဲမှုတွေမှာအလုံးလုံးဖို့အိန္ဒိယနိုင်ငံသားတွေဆွဲဆောင်ခံရတဲ့ကိစ္စကိုအရေးတကြီးကိစ္စအဖြစ်နဲ့အိန္ဒိယအစိုးရကကင်တွယ်နေတယ်လို့ပြောကြားလိုက်ပါတယ်ရှင်
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen ဖြစ်ပါတယ်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေလူရဆန္ဒတွေလည်းပြည့်ကြပါစေရှင်
This program has